Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်မေလ24ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းလူမီတာ2450နဲ့လှိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကိုရေဒီယိုရုပ်သံအဖြစ်နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါ Direct တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာပါဗျာ
ဣသရေလဝန်ကြီးချုပ်ဣသရေလကာကွယ်ရေးဝန်ကြီးအပြင်ဟာမတ်စ်ထိပ်တန်းခေါင်းဆောင်၃ဦးကိုဖမ်းဆီးဖို့ ICC ကတောင်းဆိုမှုအပေါ်သမ္မတဘိုင်ဒန်ကပယ်ချပါတယ်။ကမ္ဘာတဝန်းဗုဒ္ဓနဲ့ဆင်နွှဲကြတဲ့ဗုဒ္ဓဘာသာဝင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရိုရိုကနှွေးထွေးစွာနှုတ်ခွန်းဆက်တာပါတယ်လို့အိမ်ပြူရောကထုတ်ပြန်ပါတယ်။ကချင်ပြည်နယ်တွင်မြေရှားတပ်တူထုတ်လုပ်မှုရုပ်ချင်းတိုးလာတာကြောင့်ဒေတာခံတွေကိုရောတဘာဝပဝန်းကျင်ကိုပါဆိုးဆိုးဝါးထိခိုက်လာစေမယ်လို့ Global Witness အဖွဲ့ကသတိပေးလိုက်ပါတယ
်။အဲ့လိုထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ကချင်ဒေတာဝိုင်းမော်ဘက်မှာစီးတင်းမှမှုကြောင့်စီပေးဆောင်ဒုက္ခသည်တွေတိုးလာနေတဲ့သတင်းပေးပို့ချက်မန္တလေးမှာရွှေစိတ်တင်းရင်လောက်အောင်ကုန်တွေကကျိုးပန်းနေရတဲ့အခြေအနေစတဲ့ဒီရင်းသတင်းပေးပို့ချက်တွေနဲ့အတူအမေရိကန်ရွေးကောက်ပွဲမဲဆွယ်စီယုံရေးကာလဆိုင်ရာသတင်းတော်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညိုင်းအေးကပြောပြသွားမှာဖြစ်ပါလိမ့်ဗျာ
။ဂါဇာမှာ9လကြာနေပြီဖြစ်တဲ့စစ်ပွဲအတွင်းစစ်ရာဇဝတ်ပြစ်မှုကျူးလွန်တာတွေနဲ့ဆက်နွယ်ပြီးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟူးနဲ့ကာဝေးဝန်ကြီးယိုဖ်ဂါလန့်အပြင်ဂါဇာကဟားမတ်ထိပ်တန်းခေါင်းဆောင်3ကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကဖမ်းဝရမ်းထုတ်ပြန်မှုတောင်းဆိုတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပယ်ချလိုက်ပါတယ် ICC ကဆွဆွဲခဲ့သလိုအစ္စရေးဘက်ကဒီစစ်ပွဲအတွင်းပါလက်စတိုင်းတွေငတ်ပြတ်စေတဲ့လက်နက်ကိုသုံးပြီးဟားမတ်တွေကိုတိုက်ခိုက်တဲ့အထောက်အထားရှိမရှိသမ္မတဘိုင်ဒန်ကိုအိမ်ပြူရောမှာပြစ်လုတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းခဲ့တာပါဒီအမေကိုသမ္မတကတိုက်ရိုက်ဖြေကြားတာမရှိဘဲ ICC ထုတ်ပြန်ချက်မှာဒီလိုဆွဆွဲထားမှသာသူတတိမထားမိဘူးလို့ဖြေပါတယ်အမေရိကန်ကဣသရေလကိုကာလာကြာရှည်ထောက်ခံမှုပေးနေတဲ့ဒီစစ်ပွဲမှာဣသရေလရဲ့လုဆောင်မှုနဲ့ဟားမတ်တွေရဲ့လုဆောင်မှုဟာတူညီမှုရှိမယ်လို့သူမထင်ဘူးလို့ပြောပါတယ်။အောက်တိုဘာ9ရက်နေ့ကဣသရေလကိုဟားမတ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200သေဆုံးပြီး250တစားကန်အဖြစ်အဖမ်းခံခဲ့ရတဲ့နောက်ဣသရေလကလက်တုံ့ပြန်ရကနေဣသရေလဟားမတ်စစ်ပွဲစတင်ခဲ့တာပါ။အခုချိန်ထိဆိုဂါဇာမှာပါလက်စတိုင်း35,500လောက်သေဆုံးရပြီလို့ဂါဇာကျမ်းမာရေးဌာနကပြောပါတယ်ဒီထက်မှာအမျိုးသမီးနဲ့ကလေးငယ်ကအများပြားပါဝင်တဲ့အရက်သားတွေသေဆုံးခဲ့ရတာပါဒဇာကန်တချို့ကတော့ဟားမတ်တွေကခုထိပြန်မလွတ်သေးပါဘူးခင်ဗျာအမေရိကန်ကသင်းယူခဲ့တဲ့ရုရှားပိုင်ဆိုင်မှုဒိုင်းအတွက်ရော်ကြေးယူတဲ့အနေနဲ့အမေရိကန်ပိုင်ဆိုင်မှုတွေကိုရုရှားကသင်းယူခွင့်ပြုတဲ့အမိန့်တစ်ချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကလက်မှတ်ရေးထိုးလိုက်ပါတယ်အနောက်နိုင်ငံတွေကထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးဘာလို့ရမလဲဆိုတာကိုထိပ်တန်းကိစ္စရဲ့အနေနဲ့ဆွေးနွေးမဲ့ G7 စက်မှုအင်အားကြီး9နိုင်ငံရဲ့ဗဏ္ဍာရေးဝန်ကြီးများအစည်းအဝေးစတင်တဲ့ Chapter Brain နေ့မှာရုရှားသမ္မတရဲ့အမိန့်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ချွတ်ချော်ခဲ့တဲ့နောက်ရုရှားပြင်ပမှာရှိနေတဲ့အနောက်နိုင်ငံတွေကထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုဒေါ်လာဘီလီယံ260လောက်ကိုသိမ်းယူဖို့ယူကရိန်းနဲ့သူ့ကိုထောက်ခံသူအများပြားကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရားရေးနဲ့ငွေကြေးဆိုင်ရာမတည်ငြိမ်မှုဖြစ်လာမှာဆိုတဲ့အတွက်ဥရောပအရာရှိတွေကလက်မခံပါဘူး။ဒါပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဧပြီလထဲမှာရုရှားရဲ့အမေရိကန်နိုင်ငံထဲကပိုင်ဆိုင်မှုဒေါ်လာ5ဘီလီယံလောက်ကိုသူ့အစိုးရအဖွဲ့ကသိမ်းယူခွင့်ဥပဒေတရက်ကိုလက်မှတ်ထိုးခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နေနဲ့ G7 နဲ့တခြားအဖွဲ့ဝင်တွေဥရောပသမ္မတရဲ့သဘောတူညီချက်တွေမရဘဲသိမ်းယူတာမျိုးလုပ်မဲ့အနေအထားမရှိပါဘူး။ရုရှားသမ္မတလက်မှတ်ထိုးခဲ့တဲ့အမိန့်ထဲမှာတော့ရုရှားကုမ္ပဏီတွေဗဟိုဘဏ်နဲ့လူပုဂ္ဂိုလ်တွေအနေနဲ့အမေရိကန်မှာရှိတဲ့သူတို့ပိုင်ဆိုင်မှုတွေမတရားအသိမ်းခံရကြောင်းရုရှားတရားရုံးတွေမှာဥတိုက်လျှောက်ထားနိုင်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။အီရန်သမ္မတအီဘရာဟင်ရိုင်ဇီရဲ့ဇာပနာကိုအီရန်နိုင်ငံမာဟက်မြို့ကအစ္စလမ်ဘာသာရေးအထွတ်အမြတ်ထားရာအီမန်ရေဇာပလီဝစ်ကျောင်းမှာကျယ်သပရိနေကပြုလုပ်ခဲ့ပါတယ်။ဒီပလီဝစ်ကျောင်းမှာပဲသူ့ကိုမြုံနံမှာဖြစ်ပြီးတော့ဇာပနာအခမ်းအနားကျင်းပရာမဟက်စ်မြို့ကလမ်းမတွေမှာတော့လာရောက်သူထောင်ပေါင်းများစွာနဲ့ပြည့်နေပါတယ်။အသက်63နှစ်ရှိပြီဖြစ်တဲ့သမရရိုင်ဂျီဟာတနွေနေ့ကအီရန်နိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့အရှေ့အဇာဘိုင်ဂျန်ပြည်နယ်ကတောင်တန်းတွေပေါ်ဖြတ်ကျော်ချိန်မှာပဲ နိုင်ငံခြားရေးဝန်ကြီးဟူစိန်အမီအဗ်ဒူလာဟင်နဲ့နောက်6ဦးနဲ့အတူရဟယင်ပြတ်ကျတည်ဆုံးခဲ့ရတာပါသူဟာအီရန်နိုင်ငံမှာအာဏာအကြီးဆုံးဖြစ်တဲ့အသက်85နှစ်အရွယ်အီရန်ခေါင်းဆောင်ကြီးအလီခါမေနီရဲ့နေရာကိုစက်ခံမဲ့သူလို့အများကရှုမြင်ခဲ့ကြတာပါမဆက်ကသူ့စပနာကိုလာရောက်သူအများပြားဟာရှီယာရီရဲ့ထုံးစံအတိုင်းအနေအောင်ဝတ်စုံတွေစီမံပြီးရင်ဘတ်ကိုထုရိုက်ခါဝမ်းနဲ့ကြေကွဲချောင်းထုတ်ဖို့ပြတ်သားကြပါတယ်။လက်ရှိမှာတနင်္ဂနွေနေ့ရဟယင်ပြတ်ကျချိန်ထိလူသိမ့်မသိကြသေးတဲ့ဒူးသမရမိုဟာမက်မူကာဗာကိုခမေနီကယာယီသမရအဖြစ်ခန့်ထားပါတယ်။အီရန်သမရရွေးကောက်ပွဲကိုတော့ဇွန်လ28ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ524 kHz 12113ညာ540 kHz 8113ညာ551 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့တောက်ကြနေမနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။ကဘာတဝမ်းဗုဒ္ဓနေ့ဆွေးနွေးကြတဲ့ဗုဒ္ဓဘာသာဝင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရိုရိုကနှွေးထွေးစွာနှုတ်ခွန်းဆက်ပါတယ်လို့အေဘီယူရောကသတင်းထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုတွေအများကြီးအကျိုးပြုကြတဲ့ဗုဒ္ဓဘာသာဝင်အမေရိကန်တွေကိုအသိမှတ်ပြုတယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။ဗုဒ္ဓနေ့မှာဗုဒ္ဓမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့အဆုံးအမတွေကိုပြန်လည်ဆင်ခြင်သုံးသပ်ကြဖို့အချိန်ဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့ကျောက်တဲ့ဗုဒ္ဓနေ့အခမ်းအနားတွေကိုဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရာဘာယန္တိနဲ့ဂါယာမြို့တွေမှာကျင်းပခဲ့ကြပါတယ်။ဘီဟာပြည်နယ်ဗုဒ္ဓဂါယာမှာတော့ဗုဒ္ဓဘာသာဘုန်းကြီးတွေဟာဖျားပွင့်ရနေရာကိုစီတန်းလမ်းလျှောက်သွားရခဲ့ကြပါတယ်။ဗုဒ္ဓနေ့ခန္ဓာမှာမြန်မာ၊သရီလင်္ကာ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနိုင်ငံတွေအပါအဝင်တခြားဗုဒ္ဓဘာသာဝင်နိုင်ငံအတော်များများကတန်ဃာတွေလည်းပါဝင်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့မေလ22ရက်ဗုဒ္ဓဦးနေ့ကကဆုံလပြည့်နေ့ဗုဒ္ဓနေ့ဖြစ်ကျင်းပခဲ့ကြပါတယ်။မြန်မာနဲ့အိန္ဒိယပါဝင်အာရှတိုက်ခဲကဗုဒ္ဓဘာသာဝင်နိုင်ငံတွေမှာကောရမမြတ်စွာဘုရားပွင့်တဲ့နေ့ကိုအသီးသီးကျင်းပကြရမှာနိုင်ငံတစ်ခုနဲ့တစ်ခုကျင်းပတဲ့ရက်ကအနည်းငယ်ကွာခြားပါတယ်ခင်ဗျာတိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာတကဘာလုံးမိခိုးနေရတဲ့မြေရှားသတ္ထုထုတ်လုပ်မှုကရုတ်ချီးတိုးလာတာကြောင့်ဒေသခံတွေရောသဘာဝပတ်ဝန်းကျင်ကိုပါစိုးစိုးဝါးဝါးထိခိုက်လာတာတွေ့ရတယ်လို့နိုင်ငံတကာသဘာဝသံရန်စတရေးစောင့်ကြည့်နေတဲ့ Global Witness အဖွဲ့ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာတွေ့ရတဲ့မြေရှားသတ္ထုဟာသက်စက်ကားတွေလေဆွာရင်သုံးတာပိုင်တွေမှာအဓိကသုံးရတဲ့တရှိခံတန်လိုက်ထုတ်လို့ရမှာမရှိမဖြစ်လိုအပ်တဲ့လေးတဲ့မြေရှားသတ္တု heavy rare earth အမျိုးအစားဖြစ်ပြီးမြန်မာနိုင်ငံဟာအခုဆိုရင်ကမ္ဘာမှာဒီလေးတဲ့မြေရှားသတ္တုအများဆုံးထွက်တဲ့တစ်ခုရင်းသောနေရာလဲဖြစ်တယ်လို့ Global Witness ကအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ်ဒီမြေရှားသတ္တုတွေကိုမြန်မာနိုင်ငံမှာစီးစနစ်မကျဘဲထုတ်လုပ်နေတာကြောင့်သဘာဝပတ်ဝန်းကျင်ကိုရောဒေသခံလူနေမှုဘဝကိုပါအကြီးအကျယ်ထိခိုက်မှုရှိမယ်ဆိုတာကိုအနောက်နိုင်ငံအများပြားကမသိဘဲဝယ်ယူတာဓမ္မမဟုတ်လျှက်စစ်ကားတွေမှာသုံးလာနိုင်တာကြောင့်အခုလိုသတိပေးတာလို့ဆိုပါတယ်မြန်မာထုတ်လေးတဲ့မြေရှားသတ္ထုအများစုကိုအမေရိကန်ဥရောပနဲ့အာရှကနာမည်ကြီးလျှက်စစ်ကားတွေလေဆွိုင်းအင်ထုတ်တာပိုင်စက်တွေတဲ့တရှိခံတလိုက်ထုတ်လို့ရမှာသုံးနေတာ Global Witness ကစုံစမ်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်ဒီလေးတဲ့မြေရှားသတ္ထုတွေကိုမြန်မာကနေတရုတ်ကိုတင်ပို့တာဟာနှစ်နှစ်အတွင်းနှစ်ဆဖြစ်လာပြီး2021ခုနှစ်ကတန်ချိန် 19,500 တင်ပို့ရကနေ2023ခုနှစ်မှာတန်ချိန်ပေါင်း 41,800 အထိတိုးလာတာဖြစ်ပါတယ်ညာထိုင်းနိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့မြန်မာဒုက္ခသည်တွေကအမေရိကန်ပြည်ထောင်စုမှာခြေချဖို့အီချင်းပြည်သူတွေကိုလူတွေ့မေးမြန်းမှုတွေစတင်တော့မယ်လို့ထိုင်းဆွေရကပြောပါတယ်ဒီနှစ်ကုန်လောက်မှာပထမတော့ကိုပို့ပေးဖို့မျှော်လင့်ကြောင်းလဲပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုကိုတော်လှန်နေတဲ့တိုက်ပွဲတွေကြောင်းနေဆက်ဖြတ်ကျော်ပြီးထိုင်းနိုင်ငံနဲ့ခိုလုံလာတဲ့ဒုက္ခသည်9,000လောက်ဟာထိုင်းနိုင်ငံတွေကဒုက္ခသည်စခန်း9ခုမှာနေထိုင်နေတာပါ1980ဝန်းကျင်ကလေးဖွင့်လှစ်ထဲတဲ့ဒီစခန်းတွေမှာပဲမွေးဖွားလာသူတွေလည်းရှိနေပြီးတချို့ဆိုရင်ဆယ်စုနှစ်တင်တဲ့ချီနေနေကြတာပါ2021မှာစစ်တပ်အလားသိမ်းတဲ့နောက်တိုက်ပွဲတွေစတိုက်ဖြစ်ပွားနေတာကြောင့်အများစုကနေရက်မပြောင်းနိုင်ပဲဖြစ်နေပါတယ်မနေ့က2023ခုမေလထဲမှာတော့ထိုင်းအမေရိကန်နဲ့ကုလသမဂ္ဂ UNHCR တို့ကဒီစခန်းတွေမှာနေသူတွေအမေရိကန်မှာအခြေချခွင့်ပေးမဲ့အကြောင်းကြေညာခဲ့ပါတယ်။အခုတနစ်ပြင်ချိန်မှာတော့အခြေချဖို့အရေးချင်းပြင်မိမှုရှိမရှိသူတို့ရဲ့ကိုယ်ရေးအချက်လက်တွေကိုထိုင်းဆိုရနဲ့ UNHCR ကစစ်ဆေးမှုပြီးဆုံးပြီဖြစ်ကြောင်းထိုင်းပြည်ရေးကသတင်းထုတ်ပြန်ပါတယ်။ Shakwen Shiduga Shitong Jo Shinibi, Along Luga, America Ma Chi Chajin down Susidurigo, Pyojagaba, American Bega to call the Sakanaku Twayabi, Ludwe Mimian get Bibido, Time Pide when you turn that down when Shiduga Viego, Pyotawa, Mia.
မြန်မာပြည်ရဲ့တောက်တာနေမယ့်ခင်ထိတ်တန်းရောက်သတင်းတွေကိုကိုငင်းငင်းအေးပြောပြသွားတာပါခင်ဗျာ။ဖီယူကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုဘမ်မီစတော့ဗီယူအေးနျူးစတော့ကအင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတန်ခင်ကချင်ဘက်ကစီးရီးတင်းမာတဲ့အခြေအနေပြောပြခြင်းပါတယ်။ဝိုင်းမော်မြို့ ာဆစ်ဆောင်တွေဟာရောက်ရာဒေသမှာရွက်ပြင်တဲတွေထိုးပြီးနေထိုင်နေရတယ်လို့တောက်သုံးရေအခက်အခဲလည်းရှိလာနေပါတယ်။စားနပ်ရေးခါအခက်အခဲဖြစ်လာမှာကိုလည်းစိုးရိမ်နေကြတာပါ။ဝိုင်းမော်ဒေသဆစ်ဆောင်တွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစုံမိုးကျော်ကပြောပြပေးပါဦးခင်ဗျာ။
မေလ၁၈ရက်နေ့က KIA နဲ့ပူပေါင်းတပ်ဖွဲ့တွေကဝိုင်းမော်မြို့နယ်ရှိစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်ခဲ့တယ်လို့21ရက်နေ့ညကဝိုင်းမော်မြို့ဆောင်တပ်ဖြစ်ခဲ့တဲ့ခမရ31ကိုသိမ်းယူလိုက်တဲ့နောက်မှာစီရေးတင်းမာမှုတွေမြင့်တက်လာတာကြောင့်ဒေသခံတွေဟာတိုက်ပွဲလို့ရဘေးကင်းရာကိုတိမ်းရှောင်နေရပါတယ်။ဝိုင်းမော်မြို့နယ်ပတ်ဝန်းကျင်ကျေးရွာတွေကပြည်သူတွေရဲ့လက်ရှိအခြေအနေကိုဒေသခံတဦးကအခုလိုပြောပြပါတယ်။
ဝိုင်းမော်ခြေနေရအောင်ပြောင်းကြပြီဆောင်းဆောင်ကြပြီအချို့ကလေးလည်းတခိုးဟိုကြောက်လို့ပေါ့ကအိမ်ကြီးကဒီတိုင်းပြန်ထားလို့မရတခိုးတွေလည်းအမှန်ဘောင်းထားတယ်ဆိုတော့ဝိုင်းမော်ပတ်ဝန်းကျင်ရွာတွေအားလုံးဆောင်တယ်ပြီးတော့ဒီလောက်ခါချိုနောင်ဟီရန်ကာအဆိုင်ရောက်ပြီးအောင်မီပြည့်အောင်မီနစ်ပြည့်အဲတောက်လျှောက်ပြီးပဲမိုင်းနာမှာတောက်ဆောင်တယ်မိုင်းနာတယ်ဟိုနောင်ချင်းကန်ကပန်းလပန်းကထောင်ပေါ်အပ်တဲ့ဆောင်ကြတယ်။ဒီနားဆောင်တဲ့လူတွေများတယ်
။ဝိုင်းမော်မြို့နယ်ရှိခတ်ချူရွာမှာတော့20ရင်းနေကလက်နဲ့ကြီးကြီးကြားရောက်တာကြောင့်လူ6ဦးသေဆုံးပြီး11ဦးဒဏ်ရာရရှိခဲ့ပါတယ်။ဝိုင်းမော်မြို့နယ်ကစစ်ပြေးဒုက္ခသည်စခန်းကြီးတစ်ခုဖြစ်တဲ့မိုင်းနာစခန်းအနီးမှာလည်း16ရင်းနေကလက်နဲ့ကြီးကြားရောက်တာကြောင့်စခန်းနေလူအတော်များများပြောင်းရွှေ့နေတာရှိကြောင်းမိုင်းနာစခန်းကအမျိုးသမီးတဦးကပြောပါတယ်
။ဟိုတမန်ညာဒီဘဲနဲ့ပြည်လိုက်တာတော့မသိဘူးကျွန်တော်တို့ကျွန်တော်တို့ကင်မရာကဆိုင်းရွာမှာလက်နေကြီးကြီးကြားလို့နေတော့အဲဆိုတော့အကုန်လုံးကတောက်ကြတယ်ပြည်သူရှင်နဲ့ညံ့ညံ့ဆိုလို့ရှိရင်လည်းဘဲရဲရဲပြည်တယ်လည်းဒီအလိုမျိုးအတန်ဒီကပေါင်းတုံလာတဲ့ခါကျတော့တောက်ကြတော့ကျွန်တော်တို့ကရှေတာနဲ့နေရတဲ့ခါကျတော့အကယ်လို့များရှေတာတစ်ခုမှအာထိသွားပြီဆိုရင်ငါမီးတော့မပြီဆိုတော့အကင်လုံးကဘတ်ဆာရှိဖြစ်သွားမှလေနော်အဲ့လိုဆိုရင်တော့ကလေးတုံနေပြီရေဟောနတကြီးကြီးဦးကြီးကကျွန်တော်တို့ဒီမှာနည်းနည်းတော့သွားလာလို့ပြီးကိုရင်းဟာရင်ရောကက်မှာတန်းကြရပေါ့
မိုင်းနာစခန်းမှာလူဦးရေ3000ခန့်ရှိပြီး2011ခုနှစ်ကချင်တကြောပြန်စစ်ပွဲကြောင့်တင်းရှောင်လာသူတွေဖြစ်ပါတယ်ဝိုင်းမော်နဲ့ပတ်ဝန်းကျင်ကျေးရွာကတင်းရှောင်သူတွေဟာမြစ်ကြီးနားမြို့မှာတော့ဆွေမျိုးနဲ့နီးစပ်ရာတွေမှာနေထိုင်သူတွေရှိသလိုတချို့ကအိမ်ငှားရမ်းပြီးနေထိုင်တာတွေတချို့ကဘောလုံးကွင်းနဲ့ဘာသာရေးဆိုင်ရာမြေတွေမှာမိုးကတဲတွေထိုးနေထိုင်တာတွေရှိကြပါတယ်။ဝိုင်းမော်မြို့မြောက်ဘက်နောင်ချင်းရွာဘက်ကိုတင်းရှောင်နေသူတူကတော့လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပါတယ်
။အခုကျွန်တော်တို့ကတော့ဟိုစက်စာကြောင်းဖွင့်ထားနေရလေ။အဲအဲကြောင်းဝင်းမှာကျွန်တော်အဲ့မှာနေရာချဖို့ဆင်ချနေတာ။ဒီကတော့ဒီဘက်ကမှဘက်ကလည်းလူများတာပေါ့နော်။အောင်မြင့်ပြအောင်မြင့်နေ့ကလည်းများတယ်။ဟိုးကားကရံဘက်ကတောင်းနေတဲ့လူများတယ်။ဝိုင်းမော်ကလူတွေအများကြီးရောက်တယ်လို့လုံးခဲ့တဲ့အပတ်နှစ်ပတ်မှသွားမင်းကြည့်တော့ရှိရလောက်ရှိရတဲ့အခုဒီတစ်ပတ်နှစ်ပတ်ကြာမှဘူးပြန်များလာပြီအဲ့ဒါ1500နဲ့1000အဲ့လောက်တော့ရှိနေတယ်။အင်းနေရဆိုင်ချင်းရဒီမုတ်ကတင်းမှာပဲနေရတယ်ဆိုတော့အဲ့လိုနည်းနည်းတော့အသက်ကျတော့ရှိတာပေါ့။ဟိုဘက်ကနေမှတို့ရေပါရတော့နည်းနည်းတိတ်မလောက်ချင်ဘူးနော်။ဒါရဲတော့ရဲကလောလောဆယ်ဆယ်တော့ကိုယ်အင်ကနေယူထားတဲ့လူများတယ်ပေါ့အဲ့လိုအဲ့ဒါအရင်စားအဲ့ဒါပေါ့အဲ့လိုတော့ရှိတယ်ပေါ့နော်
။နောင်ချင်းရွာမှာကျန်းစာကျောင်းအပြင်တက်ဆိုင်ရဆွေမျိုးမိတ်ဆွေတွေအိမ်တွေအထက်တန်းကျောင်းနဲ့နောင်ချင်းအသင်းတော်ကနေရာချထားပေးတဲ့နေရာတွေမှာညဘက်နေထိုင်သူတွေလည်းရှိပါတယ်။လပန်နဲ့အင်ကန်ရွာဘက်တွေမှာလည်းတိမ်းရှောင်သူတွေဟာအနည်းဆုံး1500လောက်ရှိတယ်လို့ပြောပါတယ်။လပန်ရွာမှာခိုးလုံနေသူစစ်ပြေးဒုက္ခတဲ့အမျိုးသမီးတူကတော့ညကြီးနားကိုဆက်ထားတဲ့ဗလာမင်းထင်တံတားကိုပိတ်လိုက်မယ်။ ဝိုင်းမော်နယ်လဲအဆက်အသွယ်ပြတ်သွားမယ်ဆိုရင်စစ်ပြေးဒုက္ခတွေအတွက်စားနပ်ရိတ်ခအခက်အခဲတွေပိုလာမှာကိုဆိုရင်နေကြောင်းပြောပါတယ်ခုတော့ဒီမှာနေရခါကျတော့ဒီဝိုင်းမော်မျိုးလိုဒီဗလာမြင့်ထင်တို့ပိတ်သွားမယ်ဆိုရင်တော့တို့တော့ကတော့ဒီသဝင်းကြီးရမစဲတော့ခက်ခဲပြီးတော့အစားတောက်တွေပြတ်သွားမယ်လို့အဲ့ဒါမျိုးတော့ပို့ပြီးစစ်ပြင်ကြရတယ်လောလောဆယ်မှာတော့ဝိုင်းမော်မျိုးနယ်ကစစ် ောင်အဖွဲ့ကအခုအညီပေးနေပြီးမတ်လအတွင်းကဆစ်ဆောင်လာတဲ့အောင်မြေ1အောင်မြေ2ဘက်ကစစ်ပြေးဒုက္ခသည်တွေကို WFP ခေါ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကတကြိမ်လာရောက်ထောက်ပံ့တာတွေရှိတယ်လို့စစ်ပြေးဒုက္ခသည်တွေကပြောဆိုပါတယ်ဒေသခံတွေကတော့ခမာယ321စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်ပြီးနောက်ဝိုင်းမော်မြို့မှာတိုက်ပွဲတွေပိုပြင်းထန်လာနိုင်ကြောင်းခန့်မှန်းထားတယ်လို့ KIA ပြန်ကြားရေးတာဝန်ခံဘိုမူကြီးနော်ဘူးကလည်းစစ်ရေးသတင်းတွေကိုနားဆွင့်ပြီးလုံခြုံရေးအတွက်ပြင်ဆင်ကြဖို့တိုက်တွန်းထားပါတယ်
။ကိုဇော်မူကြော်ပြောပြခဲ့တာပါ။အမေရိကန်ရွေးကောက်ပွဲအကြိုကာလသတင်းတွေမတိုင်ခင်နောက်ထပ်မြန်မာပြည်တွင်းသတင်းတပုတ်ကိုလည်းတင်ပြခြင်းပါတယ်။ရွှေစင်းနှုံးကိုထိန်းနိုင်ဖို့ရွှေအယောင်းနဲ့အဝယ်ကိုယာယီပိတ်ထားမယ်လို့မန္တလေးရွှေလုပ်ငန်းရှင်များအသင်းကပြောပါတယ်။ကမ္ဘာရွှေဈေးနဲ့အတူတဖြည်းဖြည်းလိုက်တက်လာနေတဲ့ပြည်တွင်းအခောက်ရွှေဈေးကတစ်ချက်သားကိုပြင်ပမှာကျပ်52သိန်းကျော်အထိတက်လာခဲ့တာပါပြည်တွင်းကပေးပို့တဲ့ဒီသတင်းကိုတော့နန်းလောင်ကပြောပြမှာပ
ါပြီးခဲ့တဲ့ရက်ပိုင်းကကမ္ဘာရွှေဈေးနဲ့အတူအမေရိကန်ဒေါ်လာဈေးလည်းပြည်တွင်းမှာတောက်လျှောက်တက်လာတာကြောင့်ပြည်တွင်းအခောက်ရွှေဈေးလည်းတစ်ချက်သားကိုကျပ်52သိန်းကျော်အထိတက်ခဲ့ပါတယ်အခုမေလ23ရက်နေ့မှာတော့မန္တလေးရွှေလုံငန်းရှင်အသင်းကအသင်းရုံးမှာအယောင်းဝယ်ဈေးကွက်ကိုရပ်လိုက်ပြီးဈေးကွက်ထိန်းဖို့ကြိုးစားခဲ့တယ်လို့အသင်းရဲ့ဥက္ကဋ္ဌဦးသိန်းထွန်းက VOA ကိုပြောပါတယ်
။ဆိုင်ကြီးကဖွင့်တော့ရယ်ကျွန်တော်တို့ကအသင်းကလူတွေဝယ်ရများရင်ပြက်မှာဆိုတော့ကမ္ဘာကြီးကပြရဆိုရွှေကြီးပြအောင်ကျွန်တော်တို့ကလုပ်ပြရမှာလေ။ကျွန်တော်အယောင်းဝယ်ရှင်းထားပြီးဖန်ထားထားပြီးအဲ့လိုလို့ပါအစ်မမကြားလာတော့အဲ့လိုပေါ့ဒေါ်လာအရေးကြောင့်ပြတ်ဖြစ်တာက50%နဲ့အခုတော့ဒီကြားလာတော့50%လောက်ကြားလို့တော့မဆိုးပါဘူးကြားရပြဟုတ
်ရွှေဈေးအခြေအနေပေါ်မူတည်ပြီးတော့၄-၅ရက်တစ်ပတ်လောက်စောင့်ကြည့်ပြီးဈေးကွက်ကိုပိတ်ထားမယ်လို့သူကပြောပါတယ်မိုးရင်းဝင်လာတဲ့အတွက်ရွှေထုတ်လုပ်ရေးလုပ်ငန်းတချို့လည်းလှုပ်ကွက်တွေစပြီးတော့ရပ်နားနေပါတယ်ဒါကြောင့်မိုးရင်းမှာရွှေထွက်နေလိမ့်မယ်လို့ရွှေလုပ်ငန်းရှင်တချို့ကပြောပါတယ်ရွှေဈေးကတက်နေတဲ့အချိန်မှာအခောက်ရွှေကိုဝယ်ယူစုဆောင်သူကလွဲပြီးအခြေခံလူရန်းစားတွေကဝယ်ယူမှုမရှိတဲ့အတွက်ရွှေဆိုင်နဲ့ရွှေပဒိန်ဈေးကွက်ကပြတ်တလောက်ဖြစ်နေတယ်လို့ပဒိန်လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်
။အခောက်ကိုလည်းတက်ဆိုင်ကြီးတဲ့လူတွေကဝယ်ထားတာများတယ်ကို။ခြေပိန်းကတော့တက်တာမဟုတ်ဘူးကို။သူကအခောက်ကိုသူကအတုံးလေးရောင်းလို့လည်းဝယ်ပြီးတော့စုနေကြတဲ့လူတွေရှိတဲ့ပုံစံနော်။ကျွန်တော်တို့ဆိုရင်အရောင်းဝယ်တာကိုတိတ်မရှိတော့ဘူးကွာ။အဲကျွန်တော်အထူးလုပ်ပြီးမှကိုဆိုင်ရောပြန်ရောက်ဆိုင်ရောပြန်တွေ့နေတဲ့လူတွေတွေကိုဟောအကုန်အကုန်ပါပဲကိုမြန်မာတိုင်းနိုင်ငံလုံးပါပဲဟောပြည်သမားတွေလည်းအဲ့လိုပဲချွေးချင်းနေတဲ့အချိန်မှကျွန်တော်တို့အလုံးနေအဆက်ကြီးတယ်ဟိုဝေးတဲ့သူကလည်းဝေးရည်အခုလည်းမတင်လိုက်ကြလိုက်ကြတော့ကွာဟိုဝေးတဲ့သူကမဝေးရည်ဘူးကွာ
ကြိုက်ရောင်ကြိုက်ဝဲပြင်ပရွှေပေါက်ဈေးကတော့အခောက်ရွှေတစ်ချက်သားကို53,600ကျပ်ဝန်းကျင်ရှိပါတယ်အမေရိကန်ဒေါ်လာကတော့1ဒေါ်လာကိုမြန်မာကျပ်ငွေ4,100ပေါက်ဈေးရှိပါတယ်မေလ20ရက်ကကမ္ဘာရွှေတအောင်စကိုအမေရိကန်ဒေါ်လာ2,442ဒေါ်လာအထိဈေးပေါက်ခဲ့ပေမဲ့မေလ23ရက်နေ့နေ့လယ်ပိုင်းမှာတော့2,358ဒေါ်လာကိုကျဆင်းသွားပါတယ်။ရန်ကုန်ရွှေလုပ်ငန်းရှင်များအသင်းကတော့မေလ23ရက်နေ့အကယ်ဒမီမီလင်းရွှေတစ်ကျပ်သားကို39,900ကျပ်အဖြစ်သတ်မှတ်ထားပါတယ
်။VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ရဲ့မနက်ခင်းအစီအစဉ်တွေကိုချင်းမိတ်ဆွေတွေ chuza nasi ni ala pibari, majagin tin seme a passing ganari metangin, a kuro, nangaraga the dinwarigo, tolwin tobame. Megan the ma yuka we mame, sana shini nine, saragani, bibu, metera, pien, metebu, nilan yazo, shini bari, saragani to send meterago, demograt, and yabjaga, lekan, yonji tajabari, a guro, yuka we ma, metenine, nilan along a tom jujabu, Republican party when they go tight don't need a tema. Donald Trump le pawin ni raba Veronica Iglesias ye tadin saung ma go matin gi thai ga tin pya tha ba le
American Pilau su ma la mae anwin ba la atwin chin pa mae atwe twe ywe kaw pwe po mae sanna shin nwe cha sai win sa mu ga poun ma ane tha ta shi chao let de lo kaw yu de collab sit tan ga phop pya ba le da bi mae de chu ga ro da ha akhwin ye de khu phit pi po po dan dan tabo ma tha tin bu lo VOA Spain ba da thana ko pyo cha ba de du tek to chang tu pila kheli ga akhu lo pyo ba de
voting is kind of the most fundamental
mae pe ra ha so yin ko san na ko pho thon nai ne a che kan a cha song ni lan phit ba de
nai ngan ko a chou pyu sei mae kaisa de twet mae pe cha ya ba mae
American ni ni ne ywe khaw pwen ni ma mae pe nai de lo a thu mae yong twe ma le chu tin mae pe nai ma de Saraikale Melemat to Pipu Naimare. Bind partisan policy center ga will order ga akulu Piovare.
Every state in the country.
Dinema Saraigani Pipu Metere ni to chugo quimbu tabare. You got wenima mesanashi and nine ain Damam Hole Mayon ye a wego yon ni dalumyo Belauti Twinja Tabibu Lu at the Lesure Apoma Moody B Quebia Tabare.
We are Messana Pimu Sapine Riga, Quimpu Tare, Saragani, Pipu, maybe Mumasu, you know. Mapon didn't seem to entire Messana Shinne Nine. She called Pomatangi, Melamadri Yashi Chabadi. Covid 90 Capioca Gala, Luzu Louis, Shamiade Galama, Saragani, Pipu, Metemu, Nyagevadi. နှစ်ထောင်နှစ်နှစ်နှစ်ထောင်နှစ်နှစ်ရွေးကောက်ပွဲကာလတွေအတွင်းရီပါဘလီကန်တွေထက်ဒီမိုကရက်တစ်ကစရိုက်ကနေမဲထဲတာကိုပိုပြီးတော့လက်ခံယုံကြည်ခဲ့ကြတယ်လို့ဖြူတုဒေသနာစစ်တမ်းကဖော်ပြပါတယ်။သမ္မတရွေးကောက်ပွဲတင်ကဒီကိစ္စကိုနှစ်နဲ့ချီပြီးတသမတ်ထဲပြောဆိုနေပါတယ်။
သမ္မတရွေးကောက်ပွဲပြန်ဝင်လာတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကတော့စာရိုက်ကနေမဲလှမပေးဖို့မဲထဲမှုဟာဆိုရင်မတမာမှုတွေဖြစ်နိုင်တယ်လို့အကြေညာပြောဆိုခဲ့တာဖြစ်ပါတယ်။
ဒါပေမဲ့လည်း2020သုံးခုနှစ်ကစလို့ရီပါဘလီကန်နိုင်ငံရေးသမားအများအပြားကမဲဆန္ဒရှင်တွေမဲပေးနိုင်တဲ့နီလန်အလုံးသုံးဖို့တိုက်တွန်းနေကြပါတယ်။ဒီထဲမှာဒေါ်နယ်ထရန့်လည်းပါဝင်ပါတယ်။အဝေးရောက်မဲပေးမှုကြိုတင်မဲပေးမှုနဲ့ရွေးကောက်ပွဲနဲ့မဲပေးမှုအလုံးကကောင်းတဲ့နီလန်တွေဖြစ်တယ်လို့သမ္မတဟောင်းထရန့်ကသူ့ရဲ့ Truth
လူမှုကွန်ရက်မှာမေလကွန်ရက်နေ့ကတိုက်တွန်းထားပါတယ်။စာရိုက်ကနေပြည်ပမဲချက်မှုမှာဒီမိုကရက်တစ်ဘက်ကအသားကျအသားစီရနေတာကိုအာရော့သွားစီလိုကြောင်းရီပါဘလီကန်မဲဆန္ဒရှင်တွေကိုစီးယုံနေကြတဲ့အဖွဲ့တွေကပြောပါတယ်။ရီပါဘလီကန်စတိတ်လီဒါရှစ်ကော်မတီကနိုင်ငံရေးဆိုင်ရာညွှန်ကြားရေးမှုမတ်စ်ဒေါ်စီကအခုလိုပြောပါတယ်။
Republican မဲဆန္ဒရှင်တွေဘက်ကယက်တီချက်ပြောင်းဖို့လက်ခံပါမလားဆိုတဲ့အပေါ်မှာတန်တရာရှိကြောင်းဒီမိုကရက်တစ်လက်ဂျစ်လေးတစ်ကမ်ပိန်းကော်မတီကကြေညာချက်ထုတ်ပြီးဘီအိုအေကိုပြောပါတယ်လွဲမမှုအနေငယ်ရှိတဲ့စာရိုက်ကလာတဲ့မဲလက်မှတ်တွေကိုတမ်းမြစ်ဖို့မဲလက်မှတ်ထည့်နိုင်မဲ့မဲဘုံတွေကိုပိတ်ပင်ရေးဥပဒေကိုရီပါဘလီကန်ပြည်နယ်အမှတ်တွေကစဉ်းစားသုံးသပ်နေတာကိုလည်းဒီမိုကရက်က
တက်ရောက်နိုင်သလားဆိုတာကိုခံမှန်းဖို့မလွယ်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ Florida တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခ Michael McDonnell ကအခုလိုပြောပါတယ်
။ If you make mail ballots
စာတိုက်ကနေမဲတက်မှုကိုပို့ပြီးလွယ်ကူအောင်လုပ်ရင်တော့မဲတက်သူများတာကိုတွေ့ရပါမယ်။ဒါပေမဲ့လည်း Republican တွေဘက်ကလည်းမဲတက်ကျင်နေဆိုရင်မဲတက်နိုင်တဲ့နည်းလမ်းတွေကိုရှာကြရမှာဖြစ်တာကြောင့်ပါတီတစ်ခုခုအတွက်တိတိတသာသာတယောက်မှုရှိမလားဆိုတာကတော့မသေးကွဲပါဘူး။
အစင်းအဆက်မဲမတမာမှုလုံနိုင်ခြင်းနည်းလှတဲ့သမရရွေးကောက်ပွဲမှာရွေးကောက်ပွဲတာဝန်ရှိသူတွေရဲ့ကြီးကြပ်ဆောင်ရွက်မှုကြောင့်မဲမတမာမှုအခွင့်အလမ်းနည်းပါလိမ့်မယ်လို့ကျွမ်းကျင်သူမက်ဒေါ်နယ်ကယုံကြည်ထားပါတယ်ရှင်
သိမကြခင်မှာပဲဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့တရုတ်ရွှေပြောင်းအခြေချသူတွေနဲ့ပတ်သက်ပြီးတော့လည်းပြောပြခြင်းပါတယ်အမေရိကန်စစ်အခြေစိုက်စခန်းတွေနဲ့ကမ္ဘာတစ်ဖက်ကအရေးပါတဲ့နေရာတွေကိုတရုတ်နိုင်ငံသားတွေဝင်ရောက်ဖို့ကြိုးပမ်းတဲ့ဖြစ်ရပောင်းတရာကျော်ရှိခဲ့တာကိုစုံစမ်းစစ်ဆေးဖို့အမေရိကန်လွှတ်တော်ကတောင်းဆိုထားပါတယ်မဟာဗျူဟာအရအရေးပါလာတဲ့အမေရိကန်စစ်စခန်းရှိရာဂူအန်ကျွန်းတောင်ဝန်ရှိသူတွေကလည်းကျွန်းရဲ့ကမ်းခြေကိုအကာအကွယ်ပေးဖို့အကူအညီတောင်းခံထားတာပါ VOA သတင်းတော် Jessica Stone ပေးပို့တဲ့သတင်းကိုတော့နန်းလောင်ကတင်ပြမှာဖြစ်ပါတယ
်အမေရိကန်ပိုင်းနယ်မြေဖြစ်တဲ့ Pacific သမုဒ္ဒရာထက်က Guam ကျွန်းမှာဆောက်လုပ်ရေးလုပ်ငန်းတွေအဆင်မပြေဆောင်ရနေပါတယ်2028ခုနှစ်အရမှာဂျပန်နိုင်ငံကအမေရိကန် Marine တပ်ဖွဲ့တွေကိုနေရာပြောင်းရွှေ့ချထားနိုင်ရင်းနဲ့မီဆိုင်တုံးရန်ကာကွယ်ရေးစနစ်တွေအပြင်ကြီးတက်ရေတက်နဲ့လေတက်တွေကိုပါ Guam ကျွန်းပေါ်မှာချထားနိုင်အောင်ဒေါ်လာ6ဘီလီယံသုံးပြီးတော့ဆောက်လုပ်နေတာပါ Guam ကျွန်းဟာအာရှနဲ့အနီးဆုံးအမေရိကန်ပိုင်နယ်မြေဖြစ်တယ်လို့အခုလိုစီးရီးတက်ဆင်မှုတွေဟာ Pacific ဒေသရင်းအမေရိကန်ကာကွယ်ရေးဗျူဟာအတွက်အရေးပါတဲ့နေရာတစ်ခုလည်းဖြစ်ပါတယ်အင်ဒိုပစိဖိတ်ရဲ့ဒုတိယကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Randy Sharivar ကတော့ဒီလိုရကြောင်း Guam ကျွန်းဟာတရုတ်တို့ရဲ့ပြစ်မှတ်တစ်ခုဖြစ်လာစေတယ်လို့ပြောပါတယ
် Build up happens the Chinese are trying to hold it at risk through new capabilities
ကျွန်တော်တို့ကလို့စစ်စခန်းတွေပြင်ဆင်တည်ဆောက်နေတဲ့အချိန်မှာပဲတရုတ်ဘက်ကတော့စွမ်းရည်အစ်စ်တွေနဲ့စစ်ရေးအင်အားတွေမြင့်တင်ဖို့ကြိုးစားနေပါတယ်အမေရိကန်ကလည်းဒုံးကျည်ကာကွယ်ရေးစနစ်တွေပုံမိုချထားရင်တုံ့ပြန်ဆောင်ရွက်နေပါတယ်
ဒုံးကြီးကာကွယ်ရေးစနစ်တွေပုံမချထားပေမဲ့လို့နေဆက်ကာကွယ်ရေးအတွက်ပို့ပြီးတော့ဆောင်ရွက်ထားတာတော့မရှိပါဘူး။လွှဲမှုကြီးကြပ်ရေးနဲ့အကောက်ခွန်အရာရှိ140တာရှိပြီးတော့125ကီလိုမီတာရှည်လျတဲ့ကံရိုးတန်းတစ်လျှောက်လုံခြုံရေးလှည့်လည်စစ်ဆေးနိုင်တဲ့ဝန်ထမ်းတွေမရှိဘူးလို့ Guam အခောက်ခွန်ဌာနပြောခွင့်ရက VOA ကိုပြောပါတယ်။2022ခုနှစ်ကတည်းက Guam ကျွန်းကိုတရားမဝင်ဝင်ရောက်လာတဲ့အထောက်အထားမဲ့တရုတ်နိုင်ငံသား118ဦးကိုဖမ်းမိခဲ့ပါတယ်။အလုံးနိပါကအလုရှာဖို့ဒါမှမဟုတ်နိုင်ငံရေးခလုံးခွင့်ရှောက်ထားဖို့ဝင်လာတာလို့ပြောကြပါရယ်သူတို့တရင်အဲ့ဒီလိုဝင်ရောက်လာလို့ရနေတာကစိုးရင်စရာကောင်းတယ်လို့ Guam ကျွန်းရဲ့ကိုယ်စားလှယ် James Mullen ကပြောပါရယ
် Guam is so strategically important we're so small we should be able to control our borders
Guam ကျွန်းဟာမဟာဗျူဟာအရအရေးကြီးပါတယ်ကျွန်းကတိတ်ကိုသိငဲ့တဲ့အတွက်ကျွန်တော်တို့ရဲ့နေဆက်ကိုရောတရားမဝင်ဝင်လာတဲ့တရုတ်နိုင်ငံသားတွေကိုပါထိန်းချုပ်တားဆီးနိုင်ရမှာပ
ါ။မော်လန်ကတော့လူဝင်မှုကြီးကြပ်ရေးအရာရှိတွေပုံမထားရှိနိုင်အောင်ကွန်ဂရက်တွတ်တော်ကနောက်ထပ်ဒေါ်လာ5သန်းချထားပေးဖို့လိုလားနေပါတယ်။ဂွမ်ကျွန်းအနေကစိုက်ပန်ကျွန်းပေါ်ဗီဇာမလိုပဲတရုတ်နိုင်ငံသားတွေလာရောက်နိုင်တဲ့အစီအစဉ်ကိုပြည်ထောင်စုအစိုးရကပိတ်ပစ်ဖို့လဲမော်လန်ကဆန္ဒရှိနေတာပါ။
If we're putting all these billions of dollars into the military buildup, but yet we're allowing
ကေလိုဒါဒေါ်လာဘီလီယံပေါင်းများစွာကိုစီးရီးတည်ဆောက်မှုမှာထည့်သုံးနေပြီးတရုတ်ရွှေပြောင်းနေထိုင်တဲ့သူတွေကိုကြတော့ကျွန်တော်တို့ရဲ့ကုန်းမြေနဲ့ကျွန်းပေါ်မှာဝင်ရောက်ခွင့်ပြုနေမယ်ဆိုရင်အဲ့ဒါကိုဟန်တားဖို့လိုတယ်လို့ထင်ပါတယ်။ဂွမ်ကျွန်းပေါ်ကလူတွေကိုရောနိုင်ငံတော်အတွက်ပါအဲ့ဒီလိုကြားဝင်ဟန်တားပေးဖို့လိုတယ်လို့ထင်ပါတယ်။
အာရှနယ်ပေါ်အမေရိကန်တွေကတော့တရုတ်နယ်တွေကိုအဲ့ဒီလိုခြုံငုံပြောဆိုနေတဲ့အပေါ်သတိနဲ့ဆန့်ကျင်ကြပါတယ်။အာရှနယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့ Pacific ကျွန်းနယ်ပြည်သူတွေရဲ့လူမှုစီးပွားနဲ့နိုင်ငံရေးအတွက်လှုပ်ရှားနေကြတဲ့ OCA Asian Pacific American Advocates အဖွဲ့က Roland Huang ကအခုလိုပြောပါတယ်
။ I think the issue of stereotyping and over inclusiveness into certain definitions
လူတွေကပြန်ရွှေ့ပြောင်းဝင်လာပါပဲ။ဘသူကတော့အင်ချမ်းမြေဝယ်ကောင်းဝယ်လိမ့်မယ်။စသဖြင့်တမေဦးကြခြုံငုံယူစပြီးအဲ့ဒီလူတွေကိုစီးမြင်စီကတ်နဲ့ချမှတ်ဖို့ကြိုးစားလာရင်တော့ဒါစိုးရင်စရာအကြောင်းရင်းတွေဖြစ်ပါတယ်
။အမေရိကန်နိုင်ငံတော်လုံခြုံရေးအတွက် Guam ကျွန်းရဲ့အခမ်းအနားကအလွန်ရေးကြီးတဲ့အတွက်နေဆက်လုံခြုံရေးကိစ္စကိုပါဆွေးနွေးပြောဆိုကြဖို့လိုတယ်လို့ Sheriva ကပြောပါတယ်
။ Guam would be critical in virtually any contingency in the
Guam ဟာအနောက်ပစိဖိတ်ဒေသရဲ့အရေးပေါ်အခြေအနေတိုင်းအတွက်အရေးပါပါတယ်။ဒါပေမဲ့ထိုင်ဝမ်နဲ့အကွာအဝေးကိုကြည့်မယ်။ကွမ်ကပံ့ပိုးနိုင်တဲ့အထောက်အပံ့အမျိုးအစားတွေကိုကြည့်မယ်ဆိုရင်ကျွန်တော်တို့လက်ရှိအနေဒါရအလွန်ကိုအရေးကြီးပါတယ်
။ကွမ်ကျွန်းရဲ့နေဆက်လုံခြုံရေးအတွက်စိုးရိမ်ပူပန်တာမျိုးမရှိဘူးဆိုရင်တော့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေရဲ့နိုင်ငံတော်လုံခြုံရေးကိုချိုးဖောက်ရရောက်သွားနိုင်တယ်လို့လည်း Indo-Pacific ရေးရာဒုတိယကာကွယ်ရေးဝန်ကြီးဟောင်း Sheriva ကပြောပါတယ်။ သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ24/50နဲ့ VOA ရဲ့ website Facebook YouTube စာမျက်နှာတို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်ဒီဘက်မှာတော့အညာကပသုံးလုံးပြဿနာအကြောင်းကိုဆွေးနွေးထားပါတယ်။အညာဒေသရဲ့ຫນွေဦးတော်လန်ရေးဟာကိုပိုင်ရင်အားနဲ့စခဲ့တဲ့ခုခံစစ်ဖြစ်ပါတယ်။ဒါကြောင့်အချင်းကြာလာတဲ့အမျှရန်ကုန်ဝေပြဿနာကြီးမားလာပုံကိုဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
။မြို့သားညီညီရေးအစိုးရ NUG ရဲ့လက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအာဖပြည်သူ့ကာကွယ်ရေးအဖွဲ့ပကဖပြည်သူ့လုံခြုံရေးအဖွဲ့ပလဖစတဲ့အဖွဲ့တွေအကျင့်ပြက်လာပုံကိုပသုံးလုံးပြဿနာလို့လူသိများပါတယ်ကိုထူးကိုထခုခံတော်လှန်ကြတဲ့သဂိုင်းနဲ့မကွေးတိုင်းမှာပသုံးလုံးပြဿနာအများဆုံးရှိနေပုံရပါတယ်ပသုံးလုံးအဖွဲ့တွေတောင်းကြတာကိုစာနယ်ဇင်းအတော်များများမှာဝေဖန်ရေးသားလာတာတွေ့ရပါတယ်လက်တင်အားကိုးနဲ့ရန်ကားမှုမတရားဒဏ်ငွေကောက်ခံမှုရာဇဝတ်မှုမျိုးစုံကျူးလွန်မှုစတာတွေကိုဖော်ပြကြပါတယ်ပြည်သူလူထုပေါ်ပါသုံးလုံးအဖွဲ့တွေအမှုကျူးလွန်တိုင်းတက်ဆိုင်ရာဌာနအသီးသီးကိုတိုင်ကြားပေမဲ့အရေးမယူတာကများတယ်လို့စကိုင်းတိုင်းတူမီတော်လိုင်းစာစဉ်အယ်ဒီတာကမေလ17ရက်နေ့ကရေးထားပါတယ်အဝေးရောက်တရားစီရင်မှုနဲ့အဝေးရောက်အရေးယူမှုတွေကိုရှင်းရှင်းလို့မရတဲ့အခါမှာလူလူအာဏာနဲ့ဖြည့်ရှင်းရမယ်အခြေအနေရောက်လာတယ်လို့ဆိုပါတယ်။ဒေါ်လာရေးအဖွဲ့တွေဟာလူလူထောက်ခံမှုနဲ့ယက်တီကြရတာမို့နာမည်ပြစ်လာတဲ့အဖွဲ့ကိုထောက်ပံ့မှုရပ်ဆိုင်းပြီးတံပြန်သပိတ်မှောက်ဖို့ပဲရှိတော့တယ်လို့ဒူမီအယ်ဒီတာကဆိုပါတယ်။အန်ယူဂျီရဲ့ပါတုံးတုံးရန်ရဲကိုနေရာအတော်များများမှာပြည်သူတွေဆက်ဆုပ်လာကြပါတယ်အထူးသဖြင့်ပအဖပလဖကိုရွှန်ရှားမုန်းနှီးကြတယ်လို့ရင်းမာပင်ခရိုင်ပလဖတာဝန်ကရဲဘော်နှင်းရိတ်ຫນွေကပြောပါတယ်တဲ့အချင်းပြဲပါတုံးလုံးကိုထောက်ပြရင်ဒလန်လို့ဆွဆွဲခံရမှာစိုးလို့မချစ်တော်လဲအောက်ကနန်းနေရတယ်လို့ဗမာ VJ သတင်းတောက်ခင်ငင်းတစ်ကပြောပါတယ်ပါတုံးတော့ဟာသူတို့ကသာတရားဝင်တယ်လို့ယူဆပြီးအခြားလက်နက်ကင်တွေကလည်းသူတို့မှသာမြေပြင်မှာထိတွေ့နေတာမို့လက်တွေ့တရားမျှတမှုရှိတယ်လို့ယူဆကြပါတယ် NUG ကာကွယ်ရေးဌာနကိုယ်တိုင်ကလည်းစီရေးကိစ္စမှာပကဖကိုတန်ရင်တပ်ဖွဲ့တွေတဲ့လုတ်ပိုင်ခွင့်ပိုပေးတာတွေရှိတာကြောင့်မလိုလားအပ်တဲ့နေရာတွေမှာပွတ်တိုက်မှုတွေဖြစ်တတ်တယ်လို့ဆိုပါတယ်ရက်ကျစ်အဆင့်ကစပြီးမြို့နယ်ခရိုင်တိုင်းစသဖြင့်အစင်းစင်းကပကဖအများစုဟာအခြေခံစစ်တင်တန်းတောင်တက်ဘူးတာမဟုတ်ပါဘူး။ဒါပေမဲ့စီရင်ကိစ္စတွေမှာဝင်ရောက်ဆက်ဖက်တာမျိုးထိရောက်တဲ့စစ်စင်ရေးပြမြဖို့အခက်အခဲရှိပါတယ်တဲ့။ပါတုံးလုံးကျွလွန်ထားတဲ့ပြည်မှုတွေကိုအေးအေးယူမယ်လို့ပြောနေတာတွေရှိပေမဲ့လက်တွေ့ဖြစ်မလာဘူးလို့ဆိုပါတယ်။ပါတုံးလုံးကြီးစုတဲ့ဒေသတွေမှာလင်းနဲ့ခိုင်အဖွဲတိုင်းလိုလိုလမ်းပေါ်မှာဂိတ်ဖွင့်ပြီးအကွန်ငွေကောက်ခံကြပါလေအစောပိုင်းမှာဂိတ်တစ်ခုနဲ့တစ်ခုမနှီးပေမဲ့အကွန်ကောက်တဲ့အဖွဲတွေများလာတော့ဂိတ်တစ်ခုနဲ့တစ်ခုနီးကပ်လာတဲ့အတွက်မကွင်းတဲ့ဇကိုင်းတိုင်းမှာသုံးပေတဂိတ်ဆိုတဲ့ဇကားပေါ်လာပါလေလမ်းကွန်ကရတဲ့ငွေတွေ NUG အစိုးရရှိရောက်မရောက်မသိနိုင်ပေမဲ့ပါသုံးလုံးအဖွဲဝင်တွေကတော့နေချင်းညာချင်းစီးပွားတက်နေကြတယ်လို့ခင်ငင်းပိတ်ကဆိုပါတယ်အခွန်ကောက်ရမှာပြဿနာဖြစ်ပြီးတနတ်တွေထုတ်ချိန်တဲ့အထိတောင်အခြေအနေဆိုးသွားပါတယ်တဲ့ဗမာပြားတဲ့မကွေးနဲ့စကိုင်းတိုင်းကပြဿနာမျိုးတွေတိုင်းရင်းသားချုပ်ကင်တဲ့နေပြည်တော်မှာ မရှိဘူးလို့ခင်ရင်းတက်ကဆိုပါတယ်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေဟာတတ်မှတ်ထားတဲ့အခွန်ငွေကိုသာကောက်ယူကြပြီးသုံးပေတကိတ်ဖွင့်ပြီးထင်းတလုံးကောက်ယူတာမျိုးမရှိဘူးလို့ဆိုပါတယ်ရခိုင်စစ်တီတွေဟာအာရခတက်တော်ကချက်မှတ်ထားတဲ့စီကံဥပဒေကိုအတိအကျလိုက်နာတယ်လို့ဆိုပါတယ်ကချင်ပြည်နယ်မှာလည်းအုပ်ချုပ်သူ KIA အရာရှိတတ်မှတ်တဲ့စီကံဥပဒေအတိုင်း PDF တွင်နေထိုင်ကြလို့ပြဿနာမရှိဘူးလို့ဆိုပါတယ်။တိုင်းရင်းသားဒေသမှာအုပ်ချုပ်ရေးဖွဲ့ပြီးလက်နက်ကင်တွေနဲ့တက်ညီလက်ညီဆောင်ရွက်နေတာတွေ့ရပါတယ်။အညာဒေသကတော်လှန်ရေးတပ်ဖွဲ့တွေဟာစတင်ဖွဲ့စည်းချိန်ကစပြီးဒီကနေ့အထိပြည်တွင်းပြည်ပကထောက်ပံ့ဝင်တဲ့အလှူငွေတွေနဲ့ရက်တီလာကြတာဖြစ်ပါတယ်။ NUG ကလည်းသူ့လက်အောက်ကတိုင်းရင်းအချို့ကိုနှစ်လကြာသုံးလကြာတချင်းကြက်ငွေ380လောက်ထောက်ပံ့ပေးနဲ့မလုံလောက်ဘူးလို့ဆိုပါတယ်။တိုက်ပွဲတစ်ပွဲမှာကြက်300ဈေးကုန်ကြတာမို့ NUG ထောက်ပံ့ဝင်ဟာတိုက်ပွဲတစ်ပွဲစာတောင်မရှိဘူးလို့ PDF ခေါင်းဆောင်တဦးပြောတာကို February လထုတ်မော်ကွန်းစာဆောင်မှာဖော်ပြထားပါတယ်။လိုအပ်တဲ့လက်နက်ခဲယမ်းကိုငွေချေးပြီးဝယ်ယူရတာကြောင့်အကျွေးသိမ်းပေါင်းရာထောင်ချီတည်နေတဲ့တပ်ဖွဲ့တွေလည်းအများကြီးရှိပါတယ်။ငွေချေးအခက်အခဲကြောင့်ပြတ်သိမ်းလိုက်ရတဲ့အဖွဲ့တွေလည်းရှိပါတယ်။တချို့တပ်ဖွဲ့တွေကတော့လက်နက်ခဲယမ်းနဲ့ရိတ်ခါဘူးအတွက်ကားလမ်းကြောင်းမြေကျောင်းတွေမှာဖွင့်ထားတဲ့စစ်စရေးဂိတ်တွေမှာငွေချေးကောက်ခံနေကြတယ်လို့ဆိုပါတယ်။ဒေသတွင်းလက်နက်ခဲယမ်းစင်မြင့်တက်လာတဲ့အတွက်တော်လှန်ရေးတပ်ဖွဲ့တွေငွေချေးလိုအပ်မှုကလည်းကြည့်မလာတာဖြစ်ကြောင်းမော်ကွန်းစာဆောင်မှာဖော်ပြထားပါလေခင်ဗျာ
VOA ရဲ့မနက်ခင်းအစီအစဉ်တွေကိုချစ်မိတ်ဆွေတွေကြားနေရတာပါခင်ဗျာတိတ်မကြခင်မှာပဲတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်ဖို့ရှိပါတယ်အခုတော့တမ်းလိုက်ခဏပါဒီတစ်ပတ်မှာတော့ကယ်ဆီယမ်ဓာတ်ချို့တဲ့မှုဘယ်လိုကာကွယ်မလဲဆိုတာကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံမှာငယ်စဉ်အချိန်တည်းကနေပြီးတော့စားတော့ပုံအားနေခဲ့လို့ကယ်ဆီယမ်ဓာတ်ချို့တဲ့ရပုံကိုအာဟာရဆိုင်ရာကျွမ်းကျင်သူတွေကထောက်ပြနေပါတယ်။ဒီအကြောင်းအပြည်ပြည်ဆိုင်ရာအစာအာဟာရပါမောက္ခဒေါက်တာခင်မာချိုကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ
်။ Okay, ပါမောက္ခဒေါက်တာခင်မာချိုခင်ဗျာ။ကျွန်တော်တို့အစာအာဟာရနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကပေါ့နော်။ဒီအစာစားပေမဲ့ပရိုတင်းတက်ချုပ်တဲ့စေတဲ့ဒီချက်ပြုတ်ပုံအမှားတွေနဲ့ဒီလိုမမှားကြည့်အောင်ဘယ်လိုချက်ပြုတ်သင့်တာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆင်မရေကျွန်တော်တို့ဒီငယ်စဉ်ကတည်းကစားပုံတောက်ပုံအားနေခဲ့တာကြောင့်ဒီချက်မရေထိခိုက်ရတဲ့အာဟာရချုပ်တဲ့မှုကိုထပ်ပြောမှာမို့ဆင်မတို့သူတေသနာတွေ့ရှိချက်တွေအရနောက်ထပ်ရောဘယ်လိုအာဟာရချုပ်တဲ့နေတာကိုမြန်မာနိုင်ငံမှာအဓိကတွေ့ထားလဲဆင်မရေ
အခုကယ်ဆီယမ်ချုပ်တဲ့ကြတယ်ပေါ့မြန်မာလူမျိုးတွေကယ်ဆီယမ်ချို့တယ်အဲ့တော့ငငယ်တော့ကတော့အမေနို့ဆိုတယ်အမေနို့ဆိုပြီးတဲ့အနောက်ပိုင်းမှာနို့တောက်တယ်ဆိုတဲ့အလေအကျင့်ကဒါတော်တော်ရှားသွားတယ်အဲဥမာအာကစားလုပ်တဲ့လူလားတို့ဥမာမိဘတွေဆိုစောင်းမွေးနီးတော့မှသားလေးတွေနားပဲယော့နွားနို့လေးတစ်ခွက်တောက်သမီးလေးယော့နွားနို့တစ်ခွက်တောက်ဆိုဒါမျိုးလေးတွေပေါ့ဟို occasionally ပေါ့ပုံမှန်နေ့စဉ်သွားစားတောက်သွားမယ်အထဲမှာနို့တောက်မယ်နို့တဲ့ပစ္စည်းစားမယ်ဒါမှကယ်ဆီယမ်ချို့တဲ့အောင်ဒီကယ်ဆီယမ်ကြီးစုပ်ယူမှုအကောက်အောင်ဗီတာမင် K ပါတဲ့အစားတောက်တွေဘယ်လိုစားမလဲဆိုတာဆိုဒါမျိုးတို့ကြတော့မလေ့လာဘူးပေါ့နော
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုဒီငယ်စဉ်ကတည်းကပေါ့နော်ဒီပုံမှန်လို့မတောက်ခဲ့တာအပါဝင်ချောင်းပေါ့ဒီကယ်ဆီယမ်တက်ချို့တဲ့တာကနေပြီးတော့ဘလို့ဒီကျမ်းမာရေးပြဿနာတွေတက်တာကိုအဓိကတွေ့ထားလဲဆရာမကြီး
အဲ့တော့နောက်ဆုံးကျတော့အယိုးအားနေတဲ့ယောဂါတွေအယိုးပါတဲ့ယောဂါတွေအယိုးနဲ့ပတ်သက်တဲ့ဒီ osteoporosis တွေကအရမ်းများတယ်အရမ်းများတော့ဒီခေတ်ကြီးမှာကဘယ်ဆေးတွေဆရာဝန်တွေကုထုံးနေရမှာတရားရဂိုင်တော့ guarantee မပေးနိုင်ဘူးလေအဲ့တော့အကောင်းဆုံးက prevention is the best အဲ့တော့ကြိုတင်ကာကွယ်ခြင်းကအကောင်းဆုံးဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်ကအသက်ကြီးလာရင်တော့ချို့ချို့လာမှာပဲအဲ့ဒီမှာလိုတာထက်ပိုးပြီးတော့ချို့တယ်မသွားရလေအောင်အထူးသဖြင့်အယိုးနဲ့တဲ့ပြဿနာတွေမဖြစ်ရအောင်ကိုကကယ်ဆီယမ်ကိုလုံလောက်အောင်စားထားရမယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီနောက်ဆုံးမှာအယူအားနေတဲ့ပြဿနာတွေယောဂါတွေမချုံရအောင်လို့ဒီကယ်ဆီယမ်ဓာတ်ပါတဲ့အစာအာဟာရတွေစားသုံးဖို့ကအရေးကြီးကြတာပေါ့ဆရာမနော
်ဟုတ်ကဲ့ကျမတို့တွေရဲ့နေ့စဉ်လူနေမှုဘဝမှာခန္ဓာကိုယ်ကျန်းမာဖို့အတွက်ကယ်ဆီယမ်ဓာတ်ကိုမရှိမဖြစ်ပြည့်အောင်စားသောက်ပေးဖို့လိုအပ်ပါတယ်အဲ့တော့ကယ်ဆီယမ်ဓာတ်ကျော်ဝတာတွေကိုဘာတွေစားကြမလဲဆိုလို့ရှိရင်နှုတ်ထွက်ပစ္စည်းတွေပေါ့နှွားနှုတ်တောက်မယ်နှုတ်ထွက်ပစ္စည်းတွေဖြစ်တဲ့ဒိန်ဂျင်တွေဒိန်ငယ်တွေကိုစားပေးမယ် နောက်တစ်ခုကသူနဲ့တွဲပြီးတော့ကျက်ဥမှလည်းကယ်ဆီယမ်ဓာတ်တွေပါပါတယ်အဲ့တော့နှုတ်ရပစ္စည်းတွေနဲ့ကျက်ဥနဲ့တွဲပြီးစားတော့တာဆိုလည်းကယ်ဆီယမ်ဓာတ်တွေရရှိတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာနိုင်ငံမှာကဒီငယ်စဉ်ကတည်းကဒီကယ်ဆီယမ်ကျော်ဝါတဲ့နှုတ်တော့တဲ့အခြေမရှိတာကြောင့်အခုလိုဒီအယိုးအားနေတဲ့ယောဂတွေဖြစ်လာရခြင်းမှာနောက်ပိုင်းမှာဆင်မရဘလူမျိုးဘလူနှုတ်မျိုးပေါ့နော်တောက်နိုင်တောက်တင်တာကိုအကြံပြုလို့ရမှာဆင်မရ
နှုတ်တော့တယ်ဆိုတဲ့အခြေအအင်မတန်ကောင်းတယ်ဒါငါနှုတ်တော့ရမယ်အာဒါမှလို့ရှိရင်ပဲရထိုးတဲ့ပဲနှုတ်ပေါ့နော်အနောက်ဆိုရင်ဆန်ရထိုးတဲ့ rice milk အဲနောက်ဆိုရင်ဘန်နာဇီယာထိုးတဲ့ဘန်အာမွန်မစ်ပေါ့ဆိုတဲ့မျိုးလေးတွေပေါ့အဲ့ဒါဒီနှုတ်တွေမကြိုက်ဘူးဆိုနှုတ်ရပစ္စည်းတွေရှိပါတယ်နှုတ်ရပစ္စည်းတွေလည်းအများကြီးပါပဲစားနေကြတဲ့တေးစားတွေထဲမှာဆိုဒါမျိုးလေးတွေစားမယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီနှုတ်နဲ့နှုတ်ထွက်ပစ္စည်းအပြင်ပေါ့နော်တခြားမြန်မာနိုင်ငံမှာဒီကယ်ဆီယမ်ဓာတ်ရနိုင်တဲ့ကယ်ဆီယမ်ဓာတ်ကျယ်ဝတဲ့အစားအစာတွေရှိသေးလားဆရာမ
ဟုတ်ကဲ့ရှင်အဲနောက်ပြီးရင်ကယ်ဆီယမ်ဓာတ်တွေအများကြီးပါတယ်ကယ်ဆီယမ်သီးသန့်ရစေမဲ့အစားအသောက်တွေပေါ့ဥပမာကော်ဖီတုပ်တို့လိုဟာမျိုးတွေနောက်ပြီးရင်ကယ်လီဖလာဝါတို့ဟာမျိုးတွေ
ဟုတ်ကဲ့ပန်းကော်ဖီပေါ့ဆရာမနော
်ဟုတ်ဆိုဒါမျိုးတွေဆိုရင်ဗီတာမင် C ရတယ်မချင်ဘူးဗီတာမင် C ရတယ်အပြင်ကယ်ဆီယမ်တွေပါအများကြီးရတယ်အဲ့တော့ဒီကယ်ဆီယမ်ရှိတဲ့ဟင်းဒီဟင်းရွက်ဒီအများကြီးရှိပါတယ်ဟင်းနုနွယ်ဘန်ဂောဘီဘန်ဂောဘီအစိမ်းကိုက်လန်ရွက်မုံညင်းရွက်ဒါတွေမှာကယ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ်ပြီးတော့နန်းနန်းပင်ရှက်နန်းနန်းပောက်ပန်းဖြူရွက်ကမွန်းချင်းရွက်ဒါဒီမှာလဲကယ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ်နောက်ပြီးတော့ကစွန်းဥပိန်းဥကယ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောမြန်မာနိုင်ငံမှာဒီစားသင့်တဲ့ဒီကယ်ဆီယမ်ဓာတ်ကျယ်ဝတာတွေရှိသေးလားဆရာမရေ
ပြီးရင်နောက်တစ်ခုကြတော့ပဇွန်လေးပါတယ်ဆိုလို့ရှိရင်ပဇွန်တစ်တစ်လေးတွေဆိုရင်အခွန်မှာဝါးစားမယ်ပြီးရင်ငါးတစ်တစ်လေးတွေစင်ရစာလို့ပြောတဲ့ poor man food ငါးတစ်တစ်လေးတွေဆိုလို့ရှိရင်ကယ်ဆီယမ်ကအခွန်ဝါးစားတာကိုအခွန်ဝါးစားတော့အများကြီးရတယ်အဲ့တော့တန်ဓာတ်လည်းရတယ်ပြီးရင် iodine ဓာတ်လည်းရတယ်ပြီးရင် zinc ဓာတ်လည်းရတယ်အသားဆိုရယ် protein ဓာတ်လည်းရတယ်ကယ်ဆီယမ်ရတယ် potassium ရတယ် phosphorus ရတယ် magnesium ရတယ်ဆိုငါးတစ်တစ်လေးကိုအခွန်ဝါးစားကြည့်ရင်ကောင်းကျိုးတွေကအများကြီးပဲရတယ်ကျမဆိုငါတိတိလို့ကျမအနေတိုင်းကျွေးနေ့တိုင်းစားရတယ်ဘယ်တော့မှမညီဘူးအခုနရှမ်းနန်းနန်းနေပင်စင်းညွက်ဒီဘူးစင်းညာနေအကုန်လုံးကိုအုပ်ပြီးတော့စားပြစ်တာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလို့ဒီငါတိတိလေးအပြင်ပေါ့နော်ဒီတခြားငါးတွေကရောဒီကယ်ဆီယမ်ရနိုင်တဲ့အနေအထားရှိသေးလားဆရာမရေ
ဟုတ်နောက်တစ်ခုကကြတော့ဒီငါးပေါ့နော်ငါးကောင်းနေငါးအပီးတွေကိုချင်းရင်းနေချက်စားမယ်ဆိုရင်အဲ့ဒီအယိုးတွေကရတဲ့ကယ်ဆီယမ်ဓာတ်တွေဥပမာငါးတလောက်တွေကိုပေါင်းစားမယ်ဆိုရင်အယိုးတွေကရရှိတဲ့ကယ်ဆီယမ်ဓာတ်တွေအဲ့တော့ဟင်းရွက်ဒီမှာဆိုရင်မြမပြီမှာလက်တကမ်းမှာရှိတဲ့ကမွန်းချင်ရွက်ဆိုရင်ကယ်ဆီယမ်ဓာတ်တွေအများကြီးကျော်ပါတယ်ခုနငါးကောင်းငါးမီးတွေနဲ့ကမွန်းချင်ရွက်နဲ့ချင်းရင်းချက်စားတာမျိုးလို့နန်းနန်းပင်လို့ရှက်နန်းနန်းလို့မှာကယ်ဆီယမ်ဓာတ်တွေကျော်ပါတယ်ဒါဆိုရင်ကယ်ဆီယမ်ဓာတ်တွေအများကြီးရရှိတယ
်ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောမြန်မာနိုင်ငံမှာဒီကယ်ဆီယမ်ဓာတ်ရနိုင်တဲ့အစားအသောက်တွေရှိသေးလားဆရာမ
အသီးတွေအနေနဲ့ပြောကြည့်မယ်ဆိုရင်လိမ္မော်သီးမာလကာသီးတို့လို့သင်္ဘောသီးတို့လို့တရက်သီးတို့လို့မှာကယ်ဆီယမ်ဓာတ်တွေအများကြီးပါသလိုတခြားအသီးတွေမှာလည်းကယ်ဆီယမ်ဓာတ်တွေအနည်းငယ်ပါဝင်တယ်ဒီတော့အကယ်ဆီယမ်ကျော်ဝတဲ့အသီးတွေရွက်တွေကိုနေ့စဉ်တွက်ဖက်ပြီးစားသုံးသွားမယ်ဆိုရင်ကျမတို့ကခန္ဓာကိုယ်လိုအပ်တဲ့ကယ်ဆီယမ်ဓာတ်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်အစားအသောက်ကနေပြီးတော့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဆရာမဟိုအစာပိုင်းကပြောခဲ့တယ်လို့ပေါ့နော်ဒီကယ်ဆီယမ်ဓာတ်ကိုဥကဆွတ်ယူမှုအားကောင်းစေနိုင်ဖို့ဗီတာမင် K ပါတဲ့အစားအသောက်တွေလည်းတွဲစားသင့်တယ်ဆိုတော့ဘလို့အစားအသောက်တွေမှာဒီဗီတာမင် K အဓိကပါလာကိုရောရှင်းပြပေးလို့ရမှာဆင်မရင
်အဲ့တော့ဗီတာမင် K ကျော်ဝတဲ့အစားအသောက်တွေမှာဆွတ်ဆွတ်ကပြောတဲ့ကယ်ဆီယမ်ကျော်ဝတဲ့ဂေါ်ဘီဒုတ်တို့ဘန်ဂေါ်ဘီတို့ဘန်ဂေါ်ဘီအစိမ်းတို့ဟင်းနုံွယ်တို့မှာဗီတာမင် K တွေလည်းအများကြီးပါတယ်သူကနှစ်မျိုးလုံးပါတာပေါ့နော်ကယ်ဆီယမ်ရောဗီတာမင် K ရောနောက်ထပ်သခွားသီးမှာဆိုလဲဗီတာမင် K တွေအများကြီးပါတယ်အစိမ်းရောင်ရှိတဲ့ဟင်းရွက်တွေဖြစ်တဲ့ခုနကကိုက်လန်းတို့မုံညင်းစိမ်းတို့ဘန်ဂောဘီတို့ဒါတွေမှာဗီတာမင် K တွေအများကြီးပါတယ်နောက်တစ်ခုကထောပတ်သီးမှာလည်းဗီတာမင် K တွေရောကယ်ဆီယမ်ဓာတ်တွေရောအများကြီးပါပါတယ်လို့အဲ့တော့ကယ်ဆီယမ်ဓာတ်တွေဥနယံကဆုပ်ယူမှုအကောင်းအောင်ဗီတာမင် K ကျော်ဝါးတယ်နဲ့တွဲဖက်စားသုံးရင်ကျမတို့လူခန္ဓာကိုတနည်းတနည်းလိုအပ်တဲ့ကယ်ဆီယမ်ဓာတ်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပြည်ဦးမေရီတန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ ဖြူရီမြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်တွေသတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့သတင်းတွေကို Telegram, Instagram နဲ့ X Media တွေမှာလည်းဖတ်ရှုနိုင်ပါတယ်ခင်ဗျာ။ VOA ရဲ့အစီအစဉ်တွေကိုမနေ့9နိုင်အထိဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့တိုင်းရင်းသတင်းလှော်အစီအစဉ်အလှည့်ရောက်လာပါပြီ။ကရင်ပြည်နယ်ကွန်ကရစ်စစ်ကမ်းကနေစစ်သားတချို့ထွက်ပြေးသွားတဲ့လမ်းမှာအရသာတချို့ကိုပြစ်ခတ်သွားပါတယ်။ရိုက်ကောအကျဉ်းထောင်ထဲမှာတော့အကျဉ်းသားတွေစားနပ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရတယ်လို့သက်ဆိုင်ရာကပြောပါတယ်။စားတဲ့အကြောင်းအရာတွေကိုထိုင်းချေဆိုင် Fever Window သားတွေကစူးစီးတင်ဆက်ထားပါတယ်။
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းဒေသတင်းတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်ကော့ကရိတ်မြို့နယ်ဖူးချီမူစစ်တပ်စခန်းကနေထွက်ပြေးသွားတဲ့စစ်သားတွေဟာကိုဝင်ဆောင်အမျိုးသမီးတစ်ယောက်အပါအဝင်အရက်သား၄ယောက်ကိုပြစ်တက်သွားပါတယ်။လိုက်ကောအကျဉ်းထောင်မှာအကျဉ်းသားတွေဟာစာနယ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကျမကြီးချိုတက်မှုတွေကြောင့်အချိန်မရွေးတေဆုံးနိုင်တယ်လို့အကျဉ်းသားအရေးဆောင်ကြည့်နေသူတွေကပြောပါတယ်။တင်းလွာတွေထဲမှာတော့စစ်ရေးဗျူဟာအရာအရေးပါတယ်။စစ်ကောင်စီရဲ့တပ်စခန်းကိုသိမ်းပိုက်လိုက်နိုင်တဲ့အတွက်ဝိုင်းမော်လိုက်စာဗမော်ကာလန်တချိုးကို KOKIA ကထိန်ထုတ်လိုက်ပြီးဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်မြင်းပြမြို့နယ်ခေါင်းလောင်းရွာကိုပုထူးနေမနက်ပိုင်းမှာစစ်တပ်ကလေရင်နဲ့ဘုံးကျဲခဲလို့တန်ကာတပားအပါဝင်ပြည်သူ၉ယောက်ထိမှန်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။လူတွေအိတ်နေချိန်မနက်အစောပိုင်းမှာဘုံးကျဲခံရတာဖြစ်ပြီးဒဏ်ရာရသွားတဲ့သူတွေဟာမြင်းပြမြို့နယ်ကုညိုရွာကနေခေါင်းလောင်းရွာဘက်ကိုစစ်ပေးတင်းရှောင်လာတဲ့သူတွေဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။မြင်းပြမြို့ကိုအရခတ်တတော်အေအေကအခုနှစ်ဇန်နဝါရီလကတည်းကတိမ့်ပိုက်ထိန်းချုပ်ထားနိုင်ခဲ့ပြီးဖြစ်ပေမဲ့စစ်တပ်ကလည်းမကြာခဏလေးချောင်းကနေပုံကျဲမှုတွေလုပ်နေလို့အပြစ်မဲ့ပြည်သူတွေထိခိုက်သိမ်းဆုံးမှုတွေရှိနေပါတယ်
။ကရင်ပြည်ကော့ကရိတ်မြို့နယ်ဖူးချီမူစစ်ကောင်စီတပ်စခန်းကနေထွက်ပြေးသွားတဲ့စစ်သားတွေဟာကိုဝင်ဆောင်အမျိုးသမီးအပါအဝင်အရက်သား၄ယောက်ကိုပြစ်တက်သွားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီစခန်းကိုကရင်အမျိုးသားလွတ်မြောက်တပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်စစ်သားတွေဟာမေလ၁၈ရက်နေ့မှာစခန်းကိုဖျက်ဆီးပြီးစွန့်ခွာထွက်ပြေးသွားကြတာဖြစ်ပါတယ်။အဲဒီနောက်ထိုင်းမြန်မာနယ်စပ်ကို UTV ထွက်ပြေးသွားတဲ့စစ်သားတွေကလမ်းမှာတွေ့တဲ့ပြည်သူတွေကိုမေလ၁၉ရက်နေ့မှာပြစ်ခတ်တပ်ဖြတ်သွားတာလို့မီးပြင်းသတင်းအရင်းမြစ်ကပြောပါတယ်။
ချင်းပြည်မြောက်ပိုင်းအစွန်ဆုံးမြို့ဖြစ်တဲ့တွန်းဆံမြို့သိန်းတိုက်ပွဲမှာအရက်သားနေအိမ်အလုံး၄၀ထပ်မံထိမှန်ပျက်စီးခဲ့ပြီးဒေသခံ1000ကျော်နေရက်ကနေစွန့်ခွာထွက်ပြေးနေရတယ်လို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဘုတ်အဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။တွန်းဆံမြို့နယ်ကြည်ခမ်းမြို့သိန်းတိုက်ပွဲမှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုအကြိမ်ကြီး၄၀ထပ်မံလုပ်ခဲ့ပြီးမြို့ပေါ်ရပ်ကွက်မှာလူနေအိမ်30ထပ်မံပျက်စီးခဲ့တယ်လို့လုံတက်ဖိုင်တူရွာဘက်မှလည်းဘုရားကျောင်းပါဝင်လူနေအိမ်10လုံးလောက်ပျက်စီးသွားခဲ့တယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကမေလ21ရက်နေ့မှာထုတ်ပြန်ထားပါတယ်။တွန်းဆန်ဒေသခံတွေဟာတိတိမ်မြို့ပေါ်နဲ့တွန်းဆန်မြို့အနီးနားရွာတွေအပြင်ကလေးမြို့ဘက်အထိစစ်ပေးတင်းရှောင်နေရပြီးစားနပ်ရိက္ခာအတွက်စံစီစားစေးဝါးတွေလိုအပ်နေတယ်လို့ကုညီပေးနေသူတွေကပြောပါတယ်။
ချမ်းပြည်တောင်ပိုင်းရောင်ရွှေမြို့နယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တို့အကြားတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်တပ်ဘက်ကလက်နက်ကြီးနဲ့ရွာတွေကိုစစ်တိုက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရောင်ရွှေမြို့နယ်ကညောင်လေးပင်တောင်ပို့ကွဲရွာနဲ့ပင်လောင်းမြို့နယ်နန်းတုတ်ရွာတွေမှာ မေလ22ရက်နေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ကစီဆိုင်တဲ့ဖဲခုံဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေလို့တပတ်အတွင်းညောင်ရွှေမြို့ကဒေသခံ1000ကျော်စံကားရွာဘက်ကိုတိမ်းရှောင်နေရပါတယ်။သူတို့တွေအတွက်စားနပ်ရိက္ခာနဲ့စေဝါးတွေလိုအပ်နေတယ်လို့ကိုငင်မှုပေးနေသူတွေကပြောပါတယ်။
လွယ်ကော်ချင်းထောင်မှာစားနပ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကျန်းမာရေးချွတ်ယွတ်မှုကြောင့်အကျဉ်းသားတွေအချိန်မရွေးသေဆုံးနိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ပြောဆိုလိုက်ပါတယ်။အကျဉ်းသားတွေဟာဗီတာမင်ဓာတ်ပြည့်ဝတဲ့အစာအသောက်တွေကိုမစားရတဲ့အပြင်အချုပ်ခန်းပြင်ပမှာလည်းတွာလာခြင်းအလိုနေပါနေပြီးအကစားနဲ့ကိုယ်လဲလှုပ်ရှားခွင့်လည်းကန့်သတ်ခံထားရတဲ့အတွက်လက်ရှိမှာကျန်းမာရေးထိခိုက်လာသူတွေများလာနေတယ်လို့ PPNM ကပြောပါတယ်။ဒါအကျဉ်းသားတွေဟာစံကြမ်းနဲ့ငပိပဲစားနေရပြီးမိသားစုဝင်တွေလည်းထောင်ဝင်စာပို့လို့မရတာ6လကျော်ရှိနေပြီဖြစ်ပါတယ်။ဒါကြောင့်အကျဉ်းသားတွေကိုရိတ်ခံတဲ့ကျန်းမာရေးကဏ္ဍအတွက်လိုအပ်တာတွေကိုပို့ပေးနိုင်အောင်ကူညီပေးကြဖို့ APP ဆိုင်ရာချက်ချင်းနီကော်မတီ ICRC ကိုတောင်းဆိုတယ်လို့ PPNM ကပြောပါတယ်။
စစ်ကောင်စီလက်အောက်မှာစစ်မှုထမ်းဖို့ပြည်သူတွေကိုဖြစ်အားပေးနေတဲ့ရဲရွာအုပ်ချုပ်ရေးမှူးတွေနဲ့စစ်တရင်ပေးတွေကိုပြက်ပြက်သားသားအရေးယူသွားမယ်လို့မွန်ပြည်သူပါတီအာဏာရှင်တိုက်ဖြတ်ရေး MNSPAD ခေါင်းဆောင်တွေကမေလ19ရက်နေ့မှာပြောဆိုလိုက်ပါတယ် MNSPAD ဖွဲ့စည်းလာတဲ့3လတာအတွင်းမှာစိတ်မယောနဲ့မှုတို့မြို့နယ်တွေမှာစစ်ကောင်စီတောက်တိုင်တွေဖြစ်တဲ့အုပ်ချုပ်ရေးမှူးတွေနဲ့ဤသူစစ်တွေကိုဖမ်းဆီးအရေးယူခဲ့တဲ့ဖြစ်စဉ်တွေအပြင်စစ်ရေးလှုပ်ရှားမှုနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုထိထိရောက်ရောက်လှုပ်ဆောင်နေပါတယ် MNSPAD အနေနဲ့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC နဲ့စီရေးအပါအဝင်အခြားကဏ္ဍတွေမှာပူးပေါင်းထားသလိုမြို့သားငင်ွေရေးစုရ NUG နဲ့လည်းစီရေးနိုင်ငံရေးနဲ့တန်တမန်ရေးတွေမှာမဟာမိတ်တွေဖြစ်ကြပြီးတော့မို့ရုံတန်ဖြူစေရဲ့စိတ်မယောနဲ့ဖျားသုံးစုဒေသမှာမဟာမိတ်တပ်ဖွဲ့တွေနဲ့အတူစစ်ကောင်စီကိုတိုက်ခိုက်နေပါတယ်
အခုတော့သတင်းမော်တွေကိုတင်ဆက်ပေးသွားမှာပါစစ်ရေးပြူဟာအရာအရေးပါတဲ့စစ်ကောင်စီတရဲ့ရွှေညောင်ပင်ခလာရ3နှစ်တဲ့တက်စခန်းကိုသိမ်းပိုက်လိုက်နိုင်တဲ့အတွက်ဝိုင်းမော်လိုက်စာပမောကာလန်တကြုံကိုထိချုပ်နိုင်ပြီလို့ကချင်လွတ်လပ်ရေးအဖွဲ့ KAI ဦးကပြောပါတယ်ကျွန်မအမည်ကတင်ဆက်ထားပါတယ်ကချင်ပြည်ဝိုင်းမော်မြို့အထွတ်မှာရှိပြီးရွှေညောင်ပင်ရွာမှာအခြေစိုက်ထားတဲ့ခလာရ3နှစ်တက်စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကမေလ21ရက်နေ့ည8နာရီလောက်မှာအလုံးစုံကိုသိမ်းပိုက်လိုက်နိုင်ပြီလို့ KIO KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
။အဲ့ဒါကြောကတက်စခန်းကတော့ရွှေညောင်ပင်က3နှစ်တက်စခန်းကိုမင်းက8နာရီဝန်ကျင်တော့မှာကုန်လုံးအပြည့်အစုံပြင်ပိုက်လိုက်ပါပြီ။အဲ့ဒါတကြောင်ရှိတယ်။နောက်ဟိုလုံစက်ကုန်ခန်းနဲ့ပြင်လာကြပါပြီ။နောက်ဥစားကစုရံတပ်ခန်းနဲ့ပြင်လာကြပါပြီ။ကိုတော့ဝိုင်းမောကတဲ့လိုက်စားကလန်ကြိုးပါတော့ဆက်ကစားတပ်ခန်းကတော့မရှိတော့ဘူးဖြစ်နေတာ။ဝိုင်းမောကနဲ့ဘမော်အထိပေါ့နော်။တားတဲ့ကလန်ပေါ်မှာသူတို့တပ်ခန်းတော့မရှိတော့ပါဘူး။
ဒီတက်စခန်းကမြစ်ကျနပ်ပုံမကလန်တကြိုးကိုလုံခြုံရေးယူထားတဲ့စစ်စည်ရေးဂိတ်ဖြစ်တဲ့အပြင်စစ်ရေးအရဗျူဟာမြောက်စခန်းတစ်ခုလည်းဖြစ်တယ်လို့ဘူမူကြီးနော်ဘူးကပြောပါတယ်
ဝိုင်းမော်ဝိုင်းမော်မြို့ရဲ့လုံခြုံရေးယူတဲ့စခန်းနဲ့ဖြစ်ပါတယ်။နောက်မချင်းနာဘမော်ကလန်နဲ့လုံခြုံရေးယူထားတဲ့ဒီဂိတ်ကြီးပေါ့နော်။ဒီလိုတို့ကိုစစ်ဆဲတဲ့ဂိတ်ကြီးလည်းဖြစ်ပါတယ်။ဒီအရှိတ်အချမ်းဘက်ကိုထိတ်လာတဲ့ကားတွေကလုံးအကန့်နဲ့ဖြစ်သင်းမှပဲပြေးဆွေးလို့ရတယ်ကိတ်ခုဖြစ်ပါတယ်။ဒါတော့အဲဒီကတော့သူတို့အရေးကြီးတဲ့ဒီဟောင်မြောက်တဲ့ကိတ်ခုတပ်ခန့်ခုဖြစ်ပါတယ်။အဲဒီ၃နှစ်တိကနဲ့ဝိုင်းမော်အထီးကတော့တခြားဟန်တယ်လည်းမရှိတော့ဘူး။အဲဒါပြိုဟာမြောက်တဲ့စခန်းကတော့အက၃နှစ်တိပြန်အောင်ပြည့်ဖြစ်ပါတယ်။
ချွေညောင်ပင်ခလာရ3နှစ်တစ်စခန်းသိမ်းတိုက်ပွဲထဲစစ်ကောင်စီတပ်ဘက်ကလေကြောင်းပစ်ကူအတွဲလိုက်ဒုံးတွေအပြင်လက်နက်ကြီးတွေနဲ့ပါပစ်ကူမှုတွေပြင်းပြင်းထန်ထန်လုပ်ခဲ့ပါတယ်။တိုက်ပွဲကြောင့်ဝိုင်းမော်ဝါပြည်သူတွေကတော့မြစ်ချနာဘက်ကိုအလုံးအရင်နဲ့ပြောင်းရွှေ့နေကြရပါတယ်။ခလာရ3နှစ်တစ်စခန်းကိုပေးလိုက်ရတဲ့နောက်ညတကောင်အချိန်မှာတော့စစ်တပ်က KIO ဌာနချုပ်ရှိရာလိုက်စာမျိုးကိုလေကြောင်းကနေဘုံကျဲခဲ့ပါတယ်။ကချင်ပြည်နယ်ထဲကဝိုင်းမော်ဗမော်မိုးမောက်မန်စီမြို့နယ်တွေမှာကချင်လွတ်လပ်ရေးတပ်မတော် KIA ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြစစ်ရေးတင်းမာမှုတွေနဲ့အတူတိုက်ပွဲတွေဟာပြင်းထန်စွာဆက်လက်ဖြစ်ပွားနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးဒီနေ့အချိန်ထိစစ်တပ်ဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားတာမျိုးမရှိသေးပါဘူး။ချင်းပြည်နယ်မြောက်ပိုင်းကတွန်းဆန်မြို့နယ်ကြည်ခါမြို့တို့ကိုချင်းကောက်ွယ်ရေးပူးပေါင်းတပ်ဖွဲ့တွေကအပီးသက်တိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီဘက်ကမြို့သိမ်းတိုက်ပွဲနဲ့စစ်ရေးအခြေအနေတွေကိုတော့ကိုရောဘက်ကစူးစီးထားပါတယ်။
ချင်းပြည်မြောက်ပိုင်းအစွန်ဆုံးမှာရှိတဲ့တွန်းဆာမြို့နယ်ကြီခါမြို့တွေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းကကွယ်ပူပေါင်းတပ်ဖွဲ့တွေကမေလဒုတိယပတ်မှာစတင်တိုက်ခိုက်ခဲ့ပြီးနောက်အိန္ဒိယမြန်မာနယ်စပ်ကမြို့ငယ်တစ်ခုဖြစ်တဲ့ကြီခါမြို့ကိုမေလ16ရက်နေ့မှာသိမ်းပိုက်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်မှာတော့တွန်းဆာမြို့ပေါ်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းရဲစခန်းတွေကိုဆက်လက်တိုက်ခိုက်ခဲ့ရမှာစစ်တပ်ရဲ့လေကြောင်းပစ်ကူမှုတွေကြားကနေမေလ21ရက်နေ့မှာတွန်းဆာမြို့ကိုအပိသက်သိမ်းပိုက်နိုင်ခဲ့တာလို့ချင်းမြို့သားတူ CNF CNA ပြောရေးဆိုခွင့်ရှိသူ slide ထက်နေကပြောပါတယ
်ဒီခါမျိုးကကျွန်တော်တို့စစ်ကောင်စီရဲ့တပ်စခန်းကိုတရုံနဲ့ကျွန်တော်တို့လေးချတယ်အဲ့ဒီမှာကျွန်တော်တို့စခန်းကိုဝင်စီးလိုက်တော့အဲ့ဒီမှာတရုံမှာတယောက်မှမရှိတော့တောင်းဆောင်မျိုးထဲမှာကခါပါရန်တစ်ချောက်ကိုတပ်ကုန်းပဲရှိပြီးတော့ရဲစခန်းရဲ့နောက်ပြီးတော့မှမြို့ထဲတနေရာနေရာဒီမှာအဲ့ဒီလိုတို့ကနေရာချထားတယ်အဲ့ဒီလိုနေရာချထားတဲ့ဟာကိုကျွန်တော်တို့တပ်ကုန်းကိုရောရဲစခန်းကိုရောကျွန်တော်တို့ကသိနိုင်ခဲ့
တောင်းဆောင်တိုက်ပွဲစစ်ကောင်စီတပ်ဖွဲ့ဘက်ကအယောက်20ခန့်ကြဆုံးခဲ့ပါတယ်ချင်းကကွေပူပေါင်းတပ်ဖွဲ့ဘက်ကတော့ရဲဘော်2ယောက်ကြဆုံးခဲ့ပြီးမစိုးရင်ရဒဏ်ရာရသူ10ယောက်လောက်ရှိခဲ့ပါတယ်တွန်းဆန်မြို့သိမ်းပိုက်ရေးစစ်စင်ရေးဟာချင်းပြည်အစိုးရကကွေဝင်ကြီးဌာနကနေဖော်ဆောင်တဲ့ပထမဆုံးဝင်ချိန်စစ်စင်ရေးဖြစ်ပြီးချင်းပြည်နယ်မှာစစ်ကောင်စီကင်းစင်ရေးအတွက်နောက်ထပ်မြို့သိမ်းတိုက်ပွဲတွေဆက်လက်ဖော်ဆောင်သွားမယ်လို့ဇလိုက်ထက်နေကပြောပါတယ်
ကျွန်တော်တို့ရဲ့ပထမဦးတည်ချက်ကချင်းပြည်ချင်းလန်ကမှစစ်ကောင်စီကင်းစင်ရေးပါကျွန်တော်တို့ကတော့ကောင်စီကင်းစင်ရေးအတွက်လှုပ်ရှားတဲ့အစီအစဉ်တော့ဆက်လုပ်သွားဖို့ပဲရှိပါတယ်။ဒါတွေအတွက်ပြည်သူတွေအားလုံးပြင်ဆင်ပေးကြ။ကျွန်တော်တို့ကတော့စစ်ကောင်စီရဲ့အထိုင်တပ်တွေရှိတဲ့မြို့ပေါ်မှာရှိတဲ့အထိုင်တပ်စခန်းတွေကဆက်လက်ပြီးတော့စစ်သိမ်းမှာပဲချင်းပြည်ကစစ်ကောင်စီနဲ့ပြင်ဆင်သွားမှာပေါ့။အဲ့ဒီအတွက်ကျွန်တော်တို့ကအားကောင်းကောင်းနဲ့ကျွန်တော်တို့ဆက်လက်ပြီးတော့တိုက်ပွဲဝင်သွားဖို့ပဲရှိပါတယ်လို့
တွန်းဆန်မြို့သိမ်းတိုက်ပွဲမှာစစ်တပ်ကလေကြောင်းကနေ Jet Fighter Mi-35 တွေနဲ့ပြင်းထန်ပစ်ကူခဲ့တယ်လို့ဇိုဘီတွန်လိုင်းတပ်ဖွဲ့မြောက်ပိုင်းတိုင်း ZRAEC ကလည်းစစ်တပ်ဘက်ကနေစစ်ကူပေးခဲ့တယ်လို့ဆိုပါတယ်ဇိုဘီတွန်လိုင်းတပ် ZRAEC ကတပ်ဖွဲ့ဝင်တယောက်နဲ့ရဲတပ်ဖွဲ့ဝင်2ယောက်ကိုလည်းအရှင်ဖမ်းဆီးရမိထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ကရင်ပြည်ကော့ကရစ်မြို့နယ်ဖုချီမူစစ်တပ်စခန်းကထွက်ပြေးသွားတဲ့စစ်သားတွေဟာကိုဝန်ဆောင်အမျိုးသမီးအပါအဝင်အရပ်သား၄ယောက်ကိုပစ်တပ်သွားပါတယ်။လွယ်ကောအချင်းထောင်မှစာနာရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေရပြီးစစ်မှားရေးချို့ယွင်းမှုကြောင့်အချင်းသားတွေအချိန်မရွေးတည်ဆုံနိုင်တယ်လို့အချင်းသားရေးစောင့်ကြည့်နေသူတွေကပြောပါတယ်။
ရှင်ရယ်ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။
တော့ကြနေမယ်နဲ့ခင်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပြုချင်တဲ့တရင်ပေးဖို့ကျင်တယ်ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့တရင်အချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။ကာဇာမှာဆစ်ရဆိုးမှုကျွလွန်နေဆိုပြီးအစ္စရေးဝန်ကြီးချုပ်နက်တန်ယာဟူးနဲ့ကာကွယ်ရေးဝန်ကြီးယောဖ်ဂါလန်အပြင်ကာဇာကန်ဒီဒီဟာမတ်ထိပ်တန်းကောင်းဆောင်သုံးကို ICC နိုင်ငံတကာရာဇဝတ်တရားခုံရုံးမှာဖန်ဝရန်ထုတ်ဖို့တောင်းဆိုတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပယ်ချလိုက်ပါတယ်။အမေရိကန်ကတင်းယူခဲ့တဲ့ရုရှားပိုင်ဆိုင်မှုတွေအတွက်ယော်ကြီးပြန်ယူတဲ့အနေနဲ့အမေရိကန်ပိုင်ဆိုင်မှုတွေကိုရုရှားကတင်းယူခွင့်ပြုတဲ့အမေတရက်ကိုသမ္မတပူတင်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အနောက်နိုင်ငံတွေကထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့ဘာလို့မဲဆိုတာ G7 နိုင်ငံတွေရဲ့ဗဏ္ဍာရေးဝန်ကြီးများအစည်းအဝေးစတင်တဲ့ကြာသပတေးနေ့မှာပဲရုရှားသမ္မတရဲ့အမိန့်အခုလိုထွက်ပေါ်လာတာပါတိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ဒေသမှာတကဘာလုံးမိခိုအားထားနေရတဲ့မြေရှားတပ်တုထုတ်လုပ်မှုရုတ်ချီးတိုးလာတာကြောင့်ဒေသခံတွေအတွက်ရောသဘာဝပတ်ဝန်းကျင်ကိုပါဆိုးဆိုးရွားရွားထိခိုက်လာနေတယ်လို့ Global Witness အဖွဲ့ကတတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာတွေ့ရတဲ့မြေရှားတပ်တုဟာလေးလံတဲ့မြေရှားတပ်တုအမျိုးအစားဖြစ်ပြီးဒီလိုမြေရှားတပ်တုမျိုးထွက်တာကဘာမှာမြန်မာကအများဆုံးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာနောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့တောက်ကြမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုစုံမှုကျော်ဖြစ်ပြီးတော့ရုပ်ပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ် VOA မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိ လိုင်းရိုမီတာ2440တို့ကနေတင်ဆက်ခဲ့တာပါ VOA ချင်းမိတ်ဆွေတွေနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်နိုင်ကြပါစေ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်ညံဝင်းအောင်ပါ